Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရ2022ခုနှစ်ဒီဇင်ဘာလ4ရက်တနင်္ဂနွေနေ့မနေ့ပတ်အသံလွှင့်အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ပတ်အသံလွှင့်အစီအစဉ်ကိုတာဝန်ယူတင်ဆက်သွားမှာပါ။ဒါ့အပြင်ဒီကနေ့သတင်းတွေကိုကျွန်တော်ကိုခင်မောင်စိုးမင်းနဲ့အတူတင်ပြပေးပါမယ်။ဒါသတ္တဆင်ရမယ့်သတင်းတွေထဲမှာဆိုလို့ရှိရင်ရုရှားသမ္မတဗလာဒီမာပူတင်ဟာယူကရိန်းရှေ့ဘက်ခြမ်းကသိမ်းပိုက်ထားတဲ့ဒုံဘက်ဒေသကိုသွားရောက်မယ်လို့ရုရှားတာဝန်ရှိသူတွေကပြောဆိုပါရယ်။ဒါ့အပြင်အီရန်နိုင်ငံမှာဆယ်စုနှစ်နဲ့ချီပြဋ္ဌာန်းထားတဲ့အမျိုးသမီးတွေအစ္စလာမစ်ခေါင်းစည်းပေါ်မှာမချုံမနေရဥပဒေကိုပြန်လည်တုံ့တက်နေရပါရယ်။အဲ့ဒီလိုနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးမှာပါ။အဲ့ဒီနောက်မှာတော့သတင်းပေးပို့ချက်တွေကိုကျွန်တော်တို့ဇက်တိုက်ထုတ်လွှင့်မှုစီစဉ်ထားပါရယ်။
ကျမတို့တိုင်းပြည်မှာမြို့သမီးတွေအကြမ်းဖက်ခံနေရတဲ့၍စစ်အာဏာရှင်တည်မြဲနေတဲ့၍ကျမတို့တိုင်းပြည်မှာမြို့သမီးတွေလုံခြုံမှုမရှိတဲ့၍ခွဲခြားခံနေရတဲ့၍ကျမတို့ကလှုံ့ဆော်သွားရမှာဖြစ်ပါတယ်ဟုတ်
စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာအမျိုးသမီးနဲ့ကလေးသူငယ်တွေပေါ်အကြမ်းဖက်မှုအဆုံးသတ်ရေးမြန်မာတိုင်းရင်းနဲ့အမေရိကန်သမ္မတအိမ်ပြည်တော်ရှိမှာအဝေးရောက်မြန်မာနိုင်ငံသားတွေအမျိုးသမီးရေးလှုံ့ဆော်သူတွေဆန္ဒပြခဲ့ကြပါတယ်မကြမီပဲအပြည့်စုံကိုဒါတော်တာဆင်ရပါမယ်အဲ့ဒီနောက်မှာတော့ဘတ်စင်ကန္တာတွေဖြစ်တဲ့ဒုအသံဒီမိုကရေစီလူခွေနဲ့ခေပြန်ကဘာတပတ်အတွင်းမြန်မာနဲ့နိုင်ငံတကာသတင်းစတဲ့ဘတ်စင်ကန္တာတွေကိုဇက်တိုက်ထုတ်လွှင့်ပေးမှာပါအခုတော့သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူကျွန်တော်ဇော်မိုးကျော်တို့ကပြောပြပါမယ်ရုရှားသမ္မတဗလာဒီမာပူတင်ဟာယူကရိန်းရှေ့ဘက်ခြမ်းကသိမ်းပိုက်ထားတဲ့ဒုံဘက်ဒေသကိုသွားရောက်မယ်လို့ရုရှားအစိုးရတာဝန်ရှိသူတွေကစနေနေ့မှာပြောဆိုလိုက်ပါတယ်ဒီဒေတာဟာရုရှားပြည်ထောင်စုဒေတာဖြစ်ပိုင်ဒေတာဖြစ်ပြီးအချိန်အခါသိရင်သမ္မတပူတင်သွားရောက်မယ်လို့ရုရှားအစိုးရပြောခွင့်ရှိသူဒီမီထရီပစ်ကော့ကရုရှားသတင်းဌာနကိုပြောဆိုခဲ့ပါတယ်ဒါပေမဲ့ဘယ်တော့ဘယ်အချိန်သွားမယ်ဆိုတာကိုတော့ဖော်ပြခဲ့ခြင်းမရှိပါဘူးတစ်ချိန်တည်းမှာပြင်သစ်သမ္မတအမ်ယောမန်ခရွန်ကပြောဆိုရမှာယူကရိန်းစစ်ပွဲကိုအဆုံးသတ်ဖို့ရုရှားသမ္မတဗလာဒီမာပူတင်အနေနဲ့ဆွေးနွေးလာမယ်ဆိုရင်လုံခြုံရေးကိစ္စနဲ့ပတ်သက်ပြီးရုရှားကိုဘလို့အာမခံချက်ပေးမလဲဆိုတာကိုအနောက်နိုင်ငံတွေအနေနဲ့စဉ်းစားသင့်တယ်လို့ပြည်သစ်သမ္မတကစနေနေ့တုန်းကပြောဆိုပါတယ်။သမ္မတပူတင်ရဲ့စိုးရိမ်ချက်ဖြစ်တဲ့ NATO တပ်ပေါင်းစုဟာရုရှားရဲ့တကားဝကိုလာရောက်ပြီးလက်နက်တွေနေရာချထားတာဟာရုရှားရဲ့လုံခြုံရေးကိုချိန်ချောက်တယ်ဆိုတဲ့သမ္မတပူတင်ရဲ့စိုးရိမ်ချက်ကိုဥရောပအနေနဲ့ဖြေရှင်းဖို့လိုတယ်လို့လည်းပြည်သစ်သမ္မတမက်ခရွန်ကပြောဆိုပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့တုန်းကအိမ်မြူတော်ကိုရောက်ရှိလာတဲ့ပြင်သစ်သမ္မတနဲ့တွေ့ဆုံစဉ်အမေရိကန်သမ္မတဂျိုးဘိုင်တန်ကသတင်းတောက်တွေကိုပြောဆိုရမှာရုရှားသမ္မတပူတင်အနေနဲ့ယူကရိန်းစစ်ပွဲကိုအဆုံးသတ်ဖို့ဆန္ဒရှိတယ်ဆိုရင်သူ့အနေနဲ့ဆွေးနွေးစကားပြောမယ်လို့သမ္မတဘိုင်တန်ကပြောဆိုခဲ့ပါတယ်။နောက်တနေ့မှာပဲရုရှားသိမ်းပိုက်ထားတဲ့ယူကရိန်းရဲ့ဒေသ၄ခုကိုရုရှားပိုင်တဲ့အဖြစ်အနောက်နိုင်ငံတွေကအတိအမှတ်ပြုမယ်ဆိုရင်တော့ယူကရိန်းကိစ္စဆွေးနွေးမယ်လို့သမ္မတပူတင်ကတုံ့ပြန်ခဲ့ပါတယ်။
ယူကရိန်းကိုထောက်ခံတဲ့အနောက်နိုင်ငံတွေကချက်မှတ်လိုက်တဲ့ရုရှားရေနံစင်းနှုန်းကန့်သတ်ချက်ကိုရုရှားအနာဘင်တွေကပယ်ချလိုက်ပြီးဒီကန့်သတ်ချက်ကိုထောက်ခံတဲ့နိုင်ငံတွေကိုရေနံတင်ပို့မှုရပ်ဆိုင်းမယ်လို့ချိန်ကြောက်လိုက်ပါတယ်။ဩစတြေးလျ၊ဗြိတိန်၊ကနေဒါ၊ဂျပန်၊အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂ28နိုင်ငံတို့ကဒီစင်းနှုန်းကန့်သတ်ချက်ကိုတောက်ချနေကသဘောတူညီခဲ့ကြပြီးရုရှားရဲ့ရေနံတပေပါကိုဒေါ်လာ60ပေးဖို့သတ်မှတ်ကြပါတယ်။ဒီသတ်မှတ်ချက်ဟာရုရှားရေနံကိုရေချောင်းကတင်ပို့မှုအပေါ်ဥရောပသမ္မတရဲ့ပိတ်ဆို့မှုနဲ့အတူတနင်္လာနေ့မှာစတင်အသက်ဝင်မှာဖြစ်ပါတယ်ရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ကတော့ဒီကိစ္စအပေါ်အတိအကျဘယ်လိုတုံ့ပြန်မယ်ဆိုတာမဆုံးဖြတ်ခင်အခြေအနေကိုဆန်းစစ်ရအောင်မယ်ဒါပေမဲ့ဒီရေနံစင်းနှုန်းကန့်သတ်ချက်ကိုတော့လက်ခံမှာမဟုတ်ဘူးလို့စနေနေ့ကတုံ့ပြန်ခဲ့ပါတယ်နောက်ထပ်ရုရှားတန်တမန်တူဖြစ်တဲ့မီခဲအူလီယာနော့ဖ်ကလည်းဒီဇင်းနှုန်းကန့်သတ်ချက်ကိုထောက်ခံကြတဲ့အနောက်နိုင်ငံတွေနောင်တရစရာဖြစ်လိမ့်မယ်ရုရှားရဲ့လောင်စာဆီထောက်ပံ့မှုကိုရပ်ဆိုင်းဖို့ရှင်းရှင်းလင်းလင်းလှုံ့ဆော်နေပြီလို့ Twitter မှာရေးသားချိန်ကြောက်လိုက်ပါတယ်ခင်ဗျာ
ရုရှားနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ NATO အဖွဲ့ဝင် Estonia နိုင်ငံဟာသူ့ရဲ့ကာကွယ်ရေးစွမ်းရည်မြင့်တင်တဲ့အနေနဲ့ American လို့အစ်စ်မြင့် Rocket စနစ်ဖြစ်တဲ့ Hamas တွေကိုဝယ်ယူမယ်လို့စနေနေ့က Estonia ကာကွယ်ရေးတာဝန်ရှိသူတွေကထုတ်ဖော်ပြောဆိုပါတယ်မိုင်40ကနေမိုင်280အထိအလွယ်တကူရှေ့ပြောင်းပြီးအဆက်မပြတ်ပစ်ခတ်နိုင်တဲ့ Hamas Rocket Launcher တွေကိုအမေရိကန်ဒေါ်လာတန်း200ဘိုးဝယ်ယူမှာဖြစ်ပြီးတောက်ကြနေကသဘောတူလက်မှတ်ထိုးခဲ့ပါတယ်။ဒါဟာ Estonia အနေနဲ့လက်နက်ခဲအများဆုံးဝယ်ယူတာဖြစ်ပြီးဒီဝယ်ယူမှုမှာအသုံးပြုမှုတင်တဲ့ Rocket ကြီးတွေလည်းပါဝင်ပါတယ်။ဒီလက်နက်တွေဟာ2024ခုနှစ်မှာစတင်ရောက်ရှိမယ်လို့မျှော်မှန်းရပါတယ်။ ဟာမတ်စ်တရားအက်စတိုးနီးယားကာကွယ်ရေးစွမ်းရည်အတွက်တိုးမြင့်မှုအသစ်ဖြစ်တယ်လို့အက်စတိုးနီးယားတပ်ဖွဲ့ရဲ့ကုကံကာကွယ်ရေးစွမ်းရည်မြင့်တင်ရေးဌာနအကြီးအကဲကပြောဆိုပါတယ်ဘယ်နယ်လဲဝယ်ယူတယ်ဆိုတာကတော့တာဝန်ရှိသူတွေကထုတ်ပေါ်ပြောဆိုခြင်းမရှိပါဘူးဒါပေမဲ့ဒေသဆိုင်ရာသတင်းဌာနတွေကတော့ဟာမတ်စ်6လက်ဝယ်ယူတယ်လို့ပြောဆိုပါတယ်ဒီလန်တဲ့ဒီရော့ကက်လောင်ချာတွေကိုရုရှားရဲ့ကျူးကျော်စစ်ကိုကုကံဖို့အတွက်ယူကရိန်းကိုအမေရိကန်ပြည်ထောင်စုကပေးအပ်ခဲ့ပါတယ်
ဥရောပတဝမ်းမှာရှိတဲ့ယူကရိန်းတန်ရုံနဲ့ကောင်စစ်ဝင်ရုံအများအပြားမှာတိရစ္ဆာန်မျိုးလုံးတွေပါဝင်ပြီးသွေးစွန်းနေတဲ့ပါဆယ်ဒုတ်တွေကိုလက်ခံရရှိနေပါတယ်။ဒီပါဆယ်ဒုတ်တွေကိုဟန်ဂေရီ၊နယ်သာလန်၊ပိုလန်၊ခရိုအေးရှားနဲ့အီတလီမှာရှိကြတဲ့ယူကရိန်းတန်ရုံတွေကိုပေးပို့လာတာဖြစ်ပါတယ်။အီတလီနိုင်ငံနေပယ်၊ပိုလန်နိုင်ငံခရာကိုစ်နဲ့ချက်သမရနိုင်ငံဘရနိုမျိုးတွေမှာရှိတဲ့ယူကရိန်းကောင်စစ်ဝင်ရုံတွေမှာလည်းသွေးစွန်းနေတဲ့အလားတူပါဆယ်ဒုတ်တွေရရှိနေပါတယ်ဒီလိုသွေးစွန်းနေတဲ့ငါးမျက်လုံးတွေဘာကြောင့်ပို့ရတယ်ဆိုတဲ့အဓိပ္ပာယ်ကိုချက်ချင်းနားမလည်နိုင်ကြဘဲအဖြေရှာဖို့ကြိုးပမ်းနေကြပါတယ်ဒီဖြစ်ရမတိုင်ခင်နိုဝင်ဘာ30ရက်နေ့ကလည်းစပိန်နိုင်ငံမက်ဒရစ်မြို့ကယူကရိန်းတန်ရုံမှာစာအိတ်ဘုံတစ်လုံးပေါက်ကွဲမှုကြောင့်တန်ရုံဝန်ထမ်းတဦးဒဏ်ရာရှိသွားပါတယ်အဲ့ဒီနောက်နိုင်ငံတကာမှာရှိတဲ့ယူကရိန်းတန်ရုံတွေကိုအရေးပေါ်လုံခြုံရေးတိုးမြှင့်ထားဖို့ယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမီထရိုကူဘာလီကညွှန်ကြားလိုက်ပါတယ်ဒီတိုက်ခိုက်မှုကိုချက်ချင်းစုံစမ်းဖို့စပိန်နိုင်ငံခြားရေးဝန်ကြီးကိုလည်းယူကရိန်းနိုင်ငံခြားရေးဝန်ကြီးကတောင်းဆိုထားပါတယ်ခင်ဗျာ
ဒီ American Dam နဲ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါရဲ့ရှင
် VOA ရဲ့တနင်္ဂနွေနေ့မနေ့ဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အီရန်နိုင်ငံမှာဆယ်စုနှစ်တည်းနဲ့ချီပြီးပြဋ္ဌာန်းထားတဲ့အမျိုးသမီးတွေအစ္စလာမ်ရဲ့ခေါင်းစည်းပေါ်မှာမချုံမနေရဥပဒေကိုပြန်လည်သုံးသပ်နေတယ်လို့တာဝန်ရှိသူတွေကစနေနေ့မှာထုတ်ပေါ်ပြောဆိုပါတယ်လွှတ်တော်နေရာစလုံးနဲ့တရားရေးဌာနတို့ဒီကိစ္စအပေါ်မှာဆောင်ရွက်နေပြီးခေါင်းစည်းပေါ်မှာမချုံမနေရဥပဒေကိုပြန်လည်ပြင်ဆင်ဖို့လိုမလိုသုံးသပ်နေတယ်လို့ရှစ်နှစ်ချုပ်ကပြောဆိုပါတယ်သူပြောဆိုတာကို ISNA သတင်းဌာနကဖော်ပြခဲ့ပါတယ်ပြီးခဲ့တဲ့ဗုဒ္ဓနေ့ကဥပဒေပြန်လည်သုံးသပ်ရေးအဖွဲ့နဲ့လွှတ်တော်ရင်ချင်းမှုကော်မတီတို့တွေ့ဆုံခဲ့ပါတယ်။နောက်တစ်ပတ်နှစ်ပတ်ကြာရင်ဘယ်လိုလုပ်မယ်ဆိုတဲ့အဖြေထွက်ပေါ်လာမှာဖြစ်တယ်လို့ရှင်းနေချုပ်ကပြောဆိုပါတယ်။ခေါင်းစည်းပေါ်မှာမချုပ်မနေရဥပဒေကိုအစ္စလာမစ်တော်လှန်ရေးအစိုးရတက်လာပြီးနောက်1983ခုနှစ်ဧပြီလမှာစတင်ပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။အစ္စလာမစ်ခေါင်းစည်းပေါ်ကိုကောင်းမွန်စွာဝတ်ဆင်ထားခြင်းမရှိတဲ့အတွက်ဆိုကဖန်စီခံခဲ့ရပြီးဘာသာရေးရဲ့အချုပ်အခန်းအတွင်းတည်ဆုံခဲ့တဲ့အသက်22နှစ်အရွယ်မာရှယ်အမ်နီတည်ဆုံမှုအပေါ်မကျေနပ်တဲ့အတွက်လွန်ခဲ့တဲ့စက်တင်ဘာလ16ရက်နေ့ကစပြီးအီရန်နိုင်ငံတဟွန်းဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပါတယ်။အဲဒီနောက်မှာတော့အီရန်တာဝန်ရှိသူတွေကဒီဥပဒေအပေါ်ပြန်လည်သုံးသပ်မှုထွက်ပေါ်လာတာပါ။နှစ်လကျော်ကြာဖြစ်ပွားခဲ့တဲ့ဆန္ဒပြပွဲတွေအတွင်းအီရန်အစိုးရကအကြမ်းဖက်နှိမ်နှင်းခဲ့တဲ့အတွက်ဆန္ဒပြသူတွေရာနဲ့ချီတည်ဆုံခဲ့ရပါတယ်
။ပါကစ္စတန်နိုင်ငံမြောက်ပိုင်းခိုင်ဘာပထွန်ကွာပြည်နယ်အတွင်းရဲသုံးဦးသေဆုံးခဲ့တဲ့ခြုံငုံတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပါကစ္စတန်တာလီဘန် TTP အဖွဲ့ကစနေနေ့မှာထုတ်ပေါ်ပြောဆိုပါတယ်။ပါကစ္စတန်အစိုးရနဲ့ TTP တာလီဘန်အဖွဲ့အကြားပြီးခဲ့တဲ့ရက်ကအပြစ်အခက်ရစရေးသဘောတူညီချက်ပြတ်ပြဲခဲ့ပြီးနောက်ဒီတိုက်ခိုက်မှုဟာဒုတိယအကြိမ်ဖြစ်ပါတယ်။အာဖဂန်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ပြည်နယ်တွေကနော်ရှာရာခရိုင်အတွင်းစနေနေ့ညနေဘက်မှာရဲတွေကင်းလဲ့နေစဉ်အမည်မသိလက်နက်ကိုင်အဖွဲ့ကတိုက်ခိုက်ခဲ့တဲ့အတွက်ရဲသုံးဦးသေဆုံးခဲ့တယ်လို့ဒေသဆိုင်ရာရဲအရာရှိအကြီးအကဲတဦးဖြစ်တဲ့မိုဟာမက်အလီဂန္ဒါပုတ်ကရိုက်တာသတင်းဌာနကိုပြောကြားပါတယ်ပြီးခဲ့တဲ့တနင်္လာနေ့နိုဝင်ဘာလ28ရက်နေ့တုန်းကပါကစ္စတန်တာလီဘန် TTP အဖွဲ့ကအပြစ်ခံရစရေးပြပြသွားပြီးတဲ့နောက်ကျင်းညာခဲ့ပြီးနောက်ပိုင်းမှာတောင်ပိုင်းကွတ်တီးယားမြို့မှာအသေးခံဘုံတိုက်ခိုက်ခဲ့တဲ့အတွက်လူလေးဦးသေဆုံးပြီး30ကျော်ဒဏ်ရာရရှိခဲ့ပါတယ်။ TTP ပါကစ္စတန်တာလီဘန်အဖွဲ့ကအစိုးရကိုဖြုတ်ချပြီးအစ္စလာမစ်ဥပဒေနဲ့အညီအုပ်ချုပ်တဲ့အစိုးရတရက်ထူထောင်ဖို့လိုအပ်နေတာဖြစ်ပါတယ်။ TTP နဲ့ပါကစ္စတန်အစိုးရအကြားငြိမ်းချမ်းရေးဆွေးနွေးပွဲကိုအာဖဂန်တာလီဘန်အဖွဲ့ကကူညီဆောင်ရွက်ပေးခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။
တရုတ်ပြည်ရှင်တန်းနဲ့ဘေကျင်းမြို့ကြီးတွေအပါအဝင်မြို့ကြီးတွေမှာကိုဗစ်တင်းကျပ်မှုအနည်းငယ်လျှော့ပေးလိုက်ပြီးအများပြည်သူဆိုင်ရာယင်းရထားတွေစီးနင်းရမှာကိုဗစ်ကင်းစင်ကြောင်းစစ်ဆေးတသက်ကံပြစရာမလိုတော့ဘူးလို့စနေနေ့တုန်းကတရုတ်အာဏာပိုင်တွေကထုတ်ပေါ်ပြောဆိုပါတယ်ဆက်မှုလုပ်ငန်းတွေရှိရာတရုတ်ပြည်တောင်ပိုင်းကရှင်တန်းမှာက ကာယထားတွေစီးနေရမှာကုဘေကင်းရှင်းကြောင့်အထောက်အထားတွေပြစီရမလို့တော့တဲ့အပြင်ဆေးဝါးအယောင်ဆိုင်တွေပန်းချံနေတဲ့ခီးသွွားဧည့်သည်တွေလာရောက်တဲ့နေရာတွေကဝင်ရောက်ဖို့ကိုဗစ်ကင်းရှင်းကြောင့်ဆေးစစ်ချက်ပြစီရမလို့တော့ဘူးလို့ဒေတာဆိုင်ရာအာနာဘယ်နေကထုတ်ပြန်ပြောဆိုပါတယ်ကိုဗစ်ကူးစက်မှုတွေပြန်လည်ဖြစ်ပေါ်လာနေတဲ့တရုတ်ပြည်မှာကိုဗစ်ကူးစက်ခံရမှုလုံးဝလက်မခံရမှုအရလော်ဒေါင်းချသွားလာပိတ်ပင်မှုသွားလာတာတွေပိတ်ပင်တာတွေအပါအဝင်တင်းကျပ်တာတွေပြုလုပ်ခဲ့တဲ့အတွက်ပြီးခဲ့တဲ့ရက်ပိုင်းတွေကရှင်ကျန်းနဲ့ပေကျင်းမြို့ကြီးတွေအပါအဝင်မြို့ကြီးတော်တော်များများမှာဆန္ဒပြကန့်ကွက်မှုတွေဖြစ်ပေါ်ခဲ့ပါတယ်။လာမယ့်တနင်္လာနေ့ကစပြီးပေကျင်းမြို့တော်မှာအများပြည်သူဆိုင်ရာယင်ယထားတွေစီးနင်းရမှာကိုဗစ်ကင်းလေးကင်းရှင်းကြောင့်အထောက်အထားပြစီရမလို့တော့ဘူးလို့ပေကျင်းအာဏာပိုင်တွေကတောက်ကြနေတုန်းကကြေညာခဲ့ပါတယ်။ဒါပေမဲ့ကုန်တိုက်တွေကိုဝင်ဖို့တော့48နာရီအတွင်းကိုဗစ်ကေရှင်းကြောင့်စစ်ဆေးထားတဲ့အထောက်အထားတွေပြရမှာဖြစ်ပါတယ်။အခုလိုအနှဲငယ်ဖြစ်ရှုံးမှုတွေလှုပ်လာပေမဲ့လည်းကိုဗစ်ကူးစက်မှုလုံးဝလက်မခံရမူ0ကိုဗစ်မူကတော့ဆက်ရှိနေသေးတယ်လို့တရုတ်အာဏာပိုင်တွေကပြောဆိုပါတယ်။ပြီးခဲ့တဲ့ရက်က24နာရီအတွင်းကိုဗစ်ကူးစက်ခံရသူပေါင်း3,300ကျော်ရှိပြီးကိုဗစ်လက္ခဏာမဖော်ပြသူ2,900ကျော်ပါဝင်တယ်လို့တရုတ်အာဏာပိုင်တွေကထုတ်ပြန်ထားပါတယ်။
ကာတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲ16သင်းရှုံးထွက်ပထမပွဲစဉ်မှာနယ်သာလန်အသင်းကအမေရိကန်အသင်းကို3-2နဲ့အနိုင်ရပြီးကွာတာဖိုင်နယ်ကိုတက်သွားပါပြီ။ဒုတိယပွဲစဉ်ဖြစ်တဲ့အာဂျင်တီးနားနဲ့ဩစတြေးလျပွဲစဉ်မှာတော့အာဂျင်တီးနားအသင်းက2-2နဲ့အနိုင်ရပြီးကွာတာဖိုင်နယ်ကိုတက်သွားပါတယ်။အာဂျင်တီးနားရဲ့ပထမဂိုးကိုတော့နမယ်ကျော်မက်ဆီကခလန့်လန့်ကနေတွင်းယူခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့ဩစတြေးလျအသင်းတွေကတော့ဒီအဆင့်မှာပဲထွက်ခွာသွားကြရပြီဖြစ်ပါတယ်။စနေနေ့အနိုင်ရရှိသွားတဲ့နယ်သာလန်နဲ့အာဂျင်တီးနားအသင်းတို့ဟာကွာတာဖိုင်နယ်ပထမပွဲစဉ်အဖြစ်ဒီဇင်ဘာ9ရက်တောက်ကြနေ့မှာရှင်ပြိုင်ကြမှာဖြစ်ပါတယ်။တနင်္ဂနွေနေ့မှာပထမပွဲအဖြစ်ပြင်သစ်နယ်ပိုလန်ဒုတိယပွဲစဉ်အဖြစ်အင်္ဂလန်နဲ့ဆီနီဂေါ့အသင်းတို့ကစားကြရမှာဖြစ်ပါတယ်။တနင်္လာနေ့မှာတော့ဂျပန်နဲ့ခရိုအေးရှားဘရာဇီးနဲ့တောင်ကိုရီးယားတို့ကစားဖို့ရှိပါတယ်ခင်ဗျာ
သတင်းတွေကိုကိုခင်ပေါင်းစိုးမင်းနဲ့အတူကျွန်တော်ဇော်မိုးကျော်တို့တင်ပြခဲ့တာပါ VOA ရဲ့တနင်္ဂနွေနေ့မနေ့ပတ်အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်မကြာမီချိန်အတွင်းမှာဝါရှင်တန် DC မြို့တော်ကအမျိုးသမီးအရေးလှုပ်ရှားမှုဆန္ဒပြပွဲကိုတင်ပြပေးမှာပါအဲ့ဒီသတင်းဖိပုတ်ချက်မတင်ပြမီကျွန်တော်တို့မြန်မာနိုင်ငံကအဖြစ်အပျက်တွေကိုစူးစီးတင်ပြထားတဲ့ဒုအသံအစီအစဉ်ကိုဥစွာတင်ပြပေးရစေမြန်မာနိုင်ငံမှာဆင်းရဲနွမ်းပါတဲ့မိသားစုတွေတဲကကလေးငယ်တော်တော်များများသူများအစီမှာအလုတ်သွားလုပ်နေကြရပါတယ်အဲ့ဒီကလေးငယ်တွေတဲကအဲ့ဒီကလေးငယ်တွေတဲမှာလူမဆန်တဲ့အနိုင်ကျင့်နှိပ်စက်မှုခံကြရသူတွေလည်းရှိတဲ့အကြောင်းဒုအသံအစီအစဉ်မှာဒီတစ်ပတ်တင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာအမေရိကန်ပြည်ထောင်စု
သတိမြထိုးတယ်လက်ကိုသူအမေကတက်နေတယ်တဲ့ရင်ကကိုချောတဲ့တက်နေတယ်တဲ့
အကျွေးမဆက်နိုင်လို့ကိုယ်ကလေးကိုအလုရှင်စီမှာအပေါင်းပစ္စည်းလိုချခဲ့ရတဲ့ဆင်းရဲနွမ်းပါပြီအာနာပါပါဆိုတာလဲကင်းမဲ့နေတဲ့အခြေအနေကိုစိတ်ကူးကြည့်ပါဒီအဖြစ်ပြက်ကမွန်ပြည်နယ်ကလင်မယားနှစ်ယောက်ကျုံးခဲ့ရတဲ့တကယ်အဖြစ်ပြက်ပါ။ရိုင်းနှံနှိပ်စက်ခံထားရတဲ့သူတို့ကလေးတွေကိုပြန်တွေ့ရချိန်မှာတော့ထိတ်လန့်တုန်လှုပ်ခဲ့ကြရပါတယ်။အခုတော့သူတို့တွေတရားမျှတမှုရဖို့အဆုံးဖြတ်ထားကြပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတော်မှာရှိတဲ့လူခွင့်ရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအံပတ်စင်ပေါ့ကက်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တွေတို့ကတင်ဆက်ကြဖြစ်ပါတယ်။ဒိုးတန်ရဲ့ဒီတစ်ပတ်ဆောင်းပါးကိုတော့မိတ်ဖက်မီဒီယာဖြစ်တဲ့ဒဝဲဝက်ရှ်ကသတင်းတော့တွေကတင်ဆက်ချပါတယ
်။ဦးမနဲ့သူမိတ်မဟာတင်းသားကြီးတိုက်ဒေတာကြီးရေဖြူမျိုးနဲ့ကန်းကောက်တောင်ရွာကရာဘာချန်တခုမှအစေးချစ်အလုံသမားတွေအဖြစ်ပြီးခဲ့တဲ့နိုဝင်ဘာလလောက်တုန်းကစအလုံဝင်ခဲ့ကြပါတယ်။သူတို့တမီ၄ယောက်နဲ့အတူရာဘာချန်ရောက်ရောက်ချင်ပါပဲ။ပိုက်ဆံပြသွားလို့ချမ်းမန်နေကြစီကနေပိုက်ဆံ၅သိချေခဲ့ရပါတယ်ပထမတော့အဆင်ပြေလို့ရှိခဲ့ပါတယ်လင်မယားနှစ်ယောက်လိုအားခါကတက်လာ၅သိဝင်ကျင်ရပါတယ်ဒါပေမဲ့ကျမ်းမာရေးပြဿနာဖြစ်လာလို့ပိုက်ဆံမစုနိုင်ခဲ့ကြပါဘူးဒီလိုနဲ့မိုးရာသီရောက်လာပြီးရဘာစိတ်ချစ်တဲ့အလုပ်တွေရှာနာခဲ့ရပါတယ်ဝင်ငွေလုံးဝမရှိတော့တဲ့ဦးမွန်ဟာမန်နေဂျာစီကနေပိုက်ဆံချေခဲ့ရပြီး အခုတခါမှာတော့အကျွေးက17သိန်းလောက်ထိရှိသွားပါပြီ။မော်တွင်အလိုမရှိပဲဒီချာမှာအခုတိုက်ဆက်နေရင်ကျွေးတွေထတ်တက်လာမှာကိုဥမုံစိုးရီလာခဲ့ပါတယ်။ဒါကြောင့်မို့ဒီနေ့မေလ9လမှာသူမိသားစုနဲ့တူဇာတိမော်ပြည်နယ်ကိုပြန်ဖို့ဆုံးဖြတ်ခဲ့ပါတယ်။မော်ပြည်နယ်မှာရဘာချာတန်ရှင်းလုံသမအလုရှာပြီးဝင်ငွေရလာရင်အကျွေးပြန်လဲဆန်းနိုင်လိမ့်မယ်လို့သူမျှော်လင့်ထားခဲ့တာပါ။
Suppose
in week 1 click about ဒါပေမဲ့ Robert Chan manager ကဥမော်သမီးတွေကိုခေါ်သွားခွင့်မပြုခဲ့ပါဘူး
။ပြန်အားမှာသူကပြောတော့ခလေးကိုမပြောတဲ့တင်ကိုပြစ်တခါတော့တွင်ရဲတိုင်းမပြုလို့ရင်ကျွန်တော်တို့ကတခါမှအားမလို့မကြုံဘူးကြောက်တော့အဆပ်ပဲစုမယ်ဆိုပြီးတော့အဲ့လိုနေရပြီးတော့ကိုအလုံးလုံးနဲ့အလုံးကြီးအလုံးလုံးနေရပြီးတော့ကိုမိုးရဲရအလုတ်ကမိုးရမြတဲ့ရွာတော့အစင်းပတ်သက်ကအစီမပြေတော့အခုအချင်းစီချင်းချင်းအစီပြေလို့တစ်ထက်တမ်းမင်းပြောလာယူလိုက်ကြအောင်အဲ့လိုဖြစ်ကုန်တာပဲကိုကြီ
းဒါကြောင့်အသက်73နှစ်အရွယ်မောင်ငူဝအပါဝင်အသက်3နှစ်6နှစ်နဲ့3နှစ်သမီးအရွယ်သမီး4ယောက်ကိုမိဘတို့ရဲ့အကျွေးအတွက်အပေါင်းပစ္စည်းလို့ထားခဲ့ရပါတော့တယ်ကလေး4ယောက်ဟာချမ်းမန်နေဂျာရဲ့အိမ်မှာနေခဲ့ပါတယ်ကလေးတွေဟာချမ်းမန်နေဂျာမိသားစုခိုက်တဲ့အလုပ်တွေကိုလှုပ်ပေးရပြီးအဲ့ဒီအတွက်ငွေကြေးတပြားတစ်ချမ်းမှမရဘူးလို့မျက်မြင်တွေ့တဲ့ဒေသခံတွေကပြောပါတယ်မြန်မာနိုင်ငံရဲ့ကလေးတငယ်ခွင့်ရည်များဆိုင်ရာဥပဒေမှာအသက်14နှစ်အောက်ကလေးတိုက်ကိုတရားဝင်အလုပ်လုပ်ခွင့်မပြုထားပါဘူးဒါပေမဲ့လည်းကလေး17ယောက်မှတယောက်ဟာကလေးလုပ်သားဝဲကရဲထဲကရုံးမထွက်နိုင်ဘူးလို့နိုင်ငံတကာလူ့သမားအဖွဲ့ CILO ကခန့်မှန်းထားပါတယ်ဒီဒီဆိုင်ရာလူခွင့်ရေးဥပဒေမာလိုင်းမြည်သည့်ပုံစံမျိုးနဲ့ဆိုအတင်းအာဓမဒါမမဟုတ်ကရိကဝတ်တွေနဲ့ချုပ်ထားပြီးခိုက်စေတာကိုတားမြစ်ထားပါတယ်။သို့တော်လည်းပဲလူဦးရေ40ရာခိုင်နှုန်းလောက်ဆင်းရဲမွဲတွေမှုအညွန်ကြီးအောက်ရောက်နေတဲ့မြန်မာနိုင်ငံအတွက်ဒီလိုအခြေအနေကိုမိသားစုများစွာကြုံရနိုင်ပါတယ်။ဥမော်ရဲ့သမီးတွေကတော့ကန့်ဆိုးခဲ့ကြပါတယ်။သူတို့ကအတင်းအာဓမစေခိုက်ခံရတဲ့အပြင်ဒိတ်ထက်နှိမ့်ဆက်တာပါခံခဲ့ရတာပါ။ကတော့တောင်ရွာရဲ့အုတ်ချုပ်ရှင်မှုကတော့ဒီအဖြစ်တွေရဲ့မျက်မြင်သက်သေတူဖြစ်ပါတယ
်ကျွန်တော်တန်ရတာချင်းနေကြရရောတီးကြရောကျွန်တော်
တို့တန်ရန်တချက်အနေထားအရရောကိုတို့လုံးနဲ့ရိုက်နေတာတွေရောအလုပ်ပိတ်ထားရောရှိပါတယ်သူတို့အေးနဲ့ကျွန်တော်တို့အေးကနည်းနည်းပဲလှမ်းတဲ့အခါကျတော့သူတို့အေးကလည်းလုံးလုံးချုံချုံကိုတို့ကလည်းလုံးလုံးချုံချုံဆိုတော့အဲ့ဒီတွေထဲမှာရိုက်နေနှိစက်တာတွေကတော့ရှိနေမှာပေါ့နော
်အခုနေ့အော်တိုဘာလဒုတိယပတ်မှာတော့မောင်ငူဟာတယောက်ထပ်မှအရိုက်ခံရပြီးမွမေလဲတဲ့အထိဖြစ်ခဲ့လို့ရေပြူမြို့နယ်ဆေးရုံကတက်စင်တဝဲဆေးရုံကြီးကိုပြောင်းရွှေ့ကူတာခဲ့ရတာပါသူတို့သမီးတွေကောင်းကောင်းမနေရဘူးဆိုတာကိုမိဘတွေဒီတခါမှပါရမဆုံးသီးခဲ့ကြရပြီးဆေးရုံကိုအပူတင်ပြီးရောက်လာခဲ့ကြပါတယ်ရဘာချမ်းမန်နေဂျာမိသားစုကသူသမီးတွေကိုဘယ်လိုဆက်ဆံပြုမှုခဲ့တယ်ဆိုတာကိုသိရတဲ့နောက်မှာတော့ဥမော်တယောက်ထိတ်လန့်လို့လှုပ်သွားခဲ့ပါတယ်
ကလေးမအကြီးရတော့တာညူနဲ့ခိုးချတဲ့တာညူနဲ့သူ့ကိုချေပြီးတော့တဲ့လက်ကိုဆွဲပြီးတော့တဲ့ရိုက်ခါတဲ့ရိုက်ခါနှစ်ယောက်ပြန်မဟုတ်ဘူးတဲ့သုံးယောက်သုံးရိုက်ခါတဲ့သူ့သမီးကလည်းသူ့သမီးကရိုက်တယ်တဲ့သူ့ဖေကလည်းရိုက်တယ်တဲ့သူ့သမီးကသလိတဲ့သလိမြတ်ထိုးတယ်လက်ကိုသူ့အမေကတက်နေတယ်တဲ့ရင်းဝါကိုချောတဲ့တက်နေတယ်တဲ့
နောက်ပိုင်းမှာတော့ရဲစခန်းမှာမှုဖွဲ့တိုက်ကြားလိုက်လို့ရာဘာချန်မန်နေဂျာပါဝင်သူ့ဇနီးနဲ့သမီးဖြစ်သူကိုရတဖွဲ့ကဖမ်းဆီးခဲ့ပါတယ်သူတို့ကိုအာမခံနဲ့ပြန်လှောက်ပေးခဲ့ပေမဲ့နောက်တော့ပြန်ဖမ်းခဲ့ပါတယ်အမှုဖွင့်အပြီးမှာမန်နေဂျာမိသားစုကသူ့ဇနီးကိုချေးချောက်ပြောဆိုသွားသေးတယ်လို့ဦးမွန်ကဆိုပါတယ
်ဘယ်နေရာကတိုင်တဲ့ငုံလိုက်အောင်ပဲတဲ့သူကသူတို့ကကျွန်တော်ရက်တကောက်သွားတဲ့အချိန်မှာဖေးဦးမှာသူကခလေးနဲ့နေနေတဲ့အချိန်မှာဖေးကမှလေကမောက်ဖေးကမှသူတမီးကအဆက်ဆက်ချလာပြီးတော့ဒီလိုဘယ်နေရာကဘယ်လိုပဲအမှုဖွင့်ပင်ကတော့ငုံလိုက်သိမယ်အဲ့လိုပြောသွားတယ်ရဲ့သူပထမဦးနဲ့တော့လာပြစ်ပေးပါရတဲ့
လက်ရှိကစနစ်အနေထားအရာတရားရင်ဆိုင်ရာမှာငွေများတရားနိုင်အနေထားရှိနေတဲ့အတွက်ကျူးလွန်ခံရသူဖက်ကအထောက်အထားခိုက်ခိုက်လို့ပြင်ဆင်ထားတဲ့လို့တရားလွှတ်တော်ရှင်တယောက်ကပြောပါတယ်
ဘက်ကိုအကြံပြုကျင်တာပေါ့နော်သုံးသန်းကျင်တာလည်းအကြံပြုကျင်တာကဘာလဲဆိုရင်အတိတ်ကိုင်းနေတာလည်းဘက်ကကလေးတွေကနေပြီးတော့အထောက်ထားတွေခိုင်ခိုင်မာမာစူးစမ်းပြီးတော့တရားရုံးမှာနေပြဖို့ကျွန်တော်အကြံပြုကျင်တယ်ပေါ့နော်ဆိုတော့သူကတရားစီရင်ရေးအစနေအရာကျတော့ကျွန်တော်တို့အောက်ရုံးတွေမှာကျွန်တော်တို့ကကလေးတွေနဲ့ဘက်ကဟိုနင်းတော့ပါရဲ့နဲ့ရှုံးနေခဲ့ကျွန်တော်တို့ကစီးမြေရုံးတွေကို အယူခံမှုတို့ပြင်ဆင်မှုတို့တက်ခွင့်ရှိတာဖြစ်တဲ့အတွက်အောင်ယုံတရုံရဲ့အဆုံးဖြတ်ချက်ကဒီပြတ်မဖြစ်သွားဘူးပေါ့နော်မဖြစ်သွားတဲ့အတွက်ကျွန်တော်တို့ကဟိုနင်းလာခဲ့မယ်ဆိုရင်ဟိုအောင်ယုံနဲ့မှဟိုအစီအမပြေတာမျိုးရှိခဲ့တယ်ဆိုရင်တော့ကျွန်တော်တို့ကအစီအမယုံတွေကိုကျွန်တော်တို့ကပြင်ဆင်မှုတွေအယူခံတွေတန်းနိုင်ဖို့အတွက်အဲဘူလာရုံမှာဆင်းဆဲတဲ့အခါကျတော့ကျွန်တော်တို့ကတသက်ခိုင်ခိုင်ပါပါနဲ့အဲပြီးတော့ဒီလိုမျိုးပေါ့နော်တက်တဲ့အထောက်ထားခိုင်ခိုင်ပါပါလူတက်တဲ့ပစ္စည်းအထောက်ထားခိုင်ခိုင်ပါပါလည်းအဲ့လိုမျိုးဒီပြောင်းဖို့တော့ကျွန်တော်အကြံပြုလို့ပြည်ပြည်ချာပြုချင်ပါတယ်ဟုတ်
ဒီအမှုကိုရက်စခန်းမှာအပြင်းထန်နာကျင်စေမှုရသတကြီးဥပဒေပေါ်မှာ325 326နဲ့ရက်စခန်းမှာအမှုဖွင့်ထားပါတယ်။အဲ့ဒီပေါ်မှာအရာဆိုရင်ကျွန်းတော်နယ်လို့စုပ်ဖြတ်ခံရရင်ထောင်ဒဏ်9နှစ်အထိချမှတ်ခံရနိုင်တာပါ။အမှုကိုတရားရုံးကတော့တရားစွဲမတင်ရသေးပါဘူး။ဒီအမှုနဲ့ပတ်သက်ပြီးစစ်ကောင်စီခတ်တင်းသားကြီးတိုက်ဆိုရပြောရေးဆိုခွင့်ရှိသူစီဆက်သွယ်မေးမြန်းရှာမှာတော့အမှုကိစ္စအကြောင်းကြားသိထားပေမဲ့အသေးစိတ်ကိုတော့မသိရသေးပဲ။ဥပဒေကြောင့်တိုက်ဆောင်ရွက်နေတယ်လို့ဆိုပါတယ်။လက်ရှိမှာတော့ဥမော်တို့မိသားစုစောင့်နေရင်းနဲ့စစ်ကူတနေရသူတွေအတွက်ကြမ်းမာရေးကိစ္စတွေကိုကန့်ကောက်တောင်းရွာဖိုးကြီးကျောင်းနဲ့ရွာသူရွာသားတွေကကူညီပေးနေကြတာကိုဦးစင်တပါကအခုလို့ရှင်းပြပါတယ်
။ဒီတော့ကလေးတွေကြမ်းမာရေးကောင်းမှုအရေးကြီးတာပဲသူတို့အဆင်ပြေဖို့ပေါ့နော်။နောက်ပြီးတော့ဒီအမှုမှလည်းပဲအမှန်တရားတိုင်းပေါ့နော်။အမှန်ကန်ကန်နဲ့ဖြစ်တာကိုပဲလူကျင်တယ်ပေါ့။ဒါပဲဦးစင်တို့ကပြောတာ။
ရှင်းနေငါဘူးပိုက်ဆံဘယ်လိုရှာရမယ်ဆိုတာမသိသေးပေမဲ့သူသမီးတွေအတွက်တရားမျှတမှုရအောင်ယူဖို့ဥမော်တယောက်ဆုံးဖြတ်ထားပါတယ
်ကျွန်တော်ကဒီလိုပဲအကောင်းဆုံးဝါဝင်တောင်းတယ်အခုတောင်းပြီးတော့ကျွန်တော်ကိုသူ့ကိုခံမကြကြအောင်ချနေတယ်ကွာဒီကလေးကိုလည်းဖြစ်ပါဖြစ်လာကြည့်ပါအောင်ကျွန်တော်လည်းကိုတခါမှအလုပ်လည်းမဖြစ်ဘူးတော့အတွေ့အကြုံလည်းမရှိဘူးကွာကွာသူတို့ကကျွန်တော်ဥပဒေလမ်းကြောင်းအတိုင်းလေးမှန်မှန်ကန်ကန်လေးကိုကျွန်တော်ဘက်ကပါမဲ့လူလေးတွေကိုကျွန်တော်လိုတာပေါ့ကွယ်ကျွန်တော်လည်းတခါမှလည်းအတွေ့အကြုံမရှိတဲ့အတွက်ကျွန်တော်မှပတ်သက်လည်းမရှိဘူးကိုအဲဒီသူတို့ထိထိရောက်ရောက်ထောင်ကြအောင်ထောင်ကြပေးခြင်းလေကိုဟာကျွန်တော်သမီးတွေကုလို့ဖြစ်တဲ့ဖြစ်ရသူတို့ကျူးလွန်တဲ့အဖြစ်ကိုသူတို့တူလန်းစင်နိုင်မမှန်ကန်ကန်လေးကျွန်တော်ဖြစ်ဖြစ်ခြင်းလေကို
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေးဇူးတင်လို့ဂျိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးတန်ပတ်စဉ်အတန်းလွင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook Seminar အပြင်ဒိုးတန် Facebook Seminar, SoundCloud, YouTube, iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက်6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero နဲ့တို့ကပူးပေါင်းတင်ဆက်ထားဖြစ်ပါတယ်။ဒိုးတန်အစီအစဉ်ကိုနားဆင်မိရဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်။ဒါကတော့မြန်မာနိုင်ငံမှာဆင်းရဲနှံပါသူရဲ့ကလေးတွေတချို့နေရာမှာသွားအလုပ်လုပ်ရပြီးတော့လူမဆန်စွာနှိပ်စက်အနိုင်ကျင့်ခံရတဲ့အကြောင်းတွေကိုတင်ပြထားတဲ့ဒိုးအတန်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့ကျွန်တော်တို့အစောပိုင်းကမိတ်ဆက်ပေးခဲ့သလိုပဲဝါရှင်တန် DC မြို့တော်ကအမျိုးသမီးအရေးလှူရှားမှုအကြောင်းကိုတင်ပြပါတော့မယ်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာရှိတဲ့မြန်မာစစ်တပ်ရုံးရှိနဲ့တမရအိမ်ပြည်တော်ရှိတွေမှာဒီကနေ့အမေရိကန်နိုင်ငံတခွန်းကအဖြူရောင်ဝတ်ရုံတွေခြုံဝေးဆောင်ထားတဲ့အဝေးရောက်မြန်မာနိုင်ငံသားတွေနဲ့အမျိုးသမီးအရေးလှူရှားသူတွေပါဝင်ပြီးမြန်မာစစ်တပ်ရဲ့အမျိုးသမီးနဲ့ကလေးသူငယ်တွေအပေါ်အကြမ်းဖက်မှုတွေအဆုံးသတ်ရေးတောင်းဆိုဆန္ဒပြခဲ့ကြပါတယ်။ဒီဆန္ဒပြပွဲဟာကုလသမဂ္ဂဦးဆောင်ပြုလုပ်တဲ့16ရာကြာနိုင်ငံတကာအမျိုးသမီးများအပေါ်အကြမ်းဖက်မှုစတင်ခြင်းရေးနိုင်ငံတကာလှုပ်ရှားမှုရဲ့အစိတ်အပိုင်းတစ်ခုလည်းဖြစ်ပါတယ်။ဒီအကြောင်းဆန္ဒပြပွဲကိုကိုယ်တိုင်သတင်းသွားယူထားတဲ့ကိုခင်မောင်စိုးမင်းကဆက်ပြီးပြောပြမှာပါ
။ဟုတ်ကဲ့ခင်ဗျာ။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာရှိတဲ့ကျွန်တော်နောက်ကအမေရိကန်တမရရဲ့အိမ်ဖြူတော်ရှေ့မှာမြန်မာနိုင်ငံကအမျိုးသမီးအများစုပါဝင်တဲ့တက်ကြွလှုပ်ရှားသူတွေကအမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနေ့အထိမ်းအမှတ်အဖြစ်ဆန္ဒပြနေကြတာဖြစ်ပါတယ်။အဲ့ဒီဆန္ဒပြပွဲမှာဆိုရင်မြန်မာအမျိုးသမီးတွေဟာအမျိုးသမီးများပေါ်အကြမ်းဖက်မှုချက်ချင်းရစစ်အာဏာရှင်တွေရဲ့ကလေးတငယ်နဲ့အမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေကိုအမြန်ဆုံးရနောက်ပြီးတော့စစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့ကြွေးကြော်တန်တွေကိုလည်းကြွေးကြော်ကြပါတယ်။ဒီမြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်ခွဲခြားနှိမ်ချဆက်ဆံတာတွေဟာရိုးရဓလေ့ကြောင်လားယဉ်ကျေးမှုကြောင်လားဒါမှမဟုတ်နိုင်ငံရေးအခြေအနေကြောင်လားဒါလေးကိုတဲတဲကွက်ကွက်ဖြစ်အောင်ပြောပြပါအောင်ခင်ဗျ
မြန်မာနိုင်ငံမှာမျိုးသမီးများအပေါ်ကိုနှိမ်ချခွဲခြားဆက်ဆံတာအကြမ်းဖက်တာတွေကနှစ်ပေါင်းများစွာတည်းကရှိခဲ့ပါတယ်။ဒါဟာရိုးရာတလေယဉ်ကျေးမှုကြောင့်လည်းပါတယ်လို့စစ်တပ်ကနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့အတွက်စစ်လက်နက်တပွဲအမျိုးသမီးတွေပေါ်ကိုမဟာတရားပြုကျင့်တာလိမ်ပိုင်းဆိုင်ရာဆော့ကားတာတွေတောက်လျှောက်လုပ်ခဲ့ပါတယ်။အရင်တုန်းကတော့ကျမတို့တိုင်းရင်းသားဒေသတွေမှာပဲဒီလိုကိစ္စတွေကကြဲကြဲပြန့်ပြန့်ဖြစ်ခဲ့ပါတယ်။2021ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတော့မျိုးပေါ်ကျေးလက်တိုင်းရင်းသားဒေသပါမကြံနေရာတိုင်းမှာအမျိုးသမီးတွေဟာလိမ်ပိုင်းဆိုင်ရာဆော့ကားမှုတွေအကြမ်းဖက်မှုတွေခံရတယ်။ထောင်ထဲမှာစစ်ကြောရေးစခန်းတွေမှာအကြမ်းဖက်မှုတွေကိုရင်ဆိုင်ရတယ်။ဒါ့အပြင်ကလေးတငယ်တွေဟာလည်းစာတင်ကျောင်းတွေမှာမိမိတို့ရဲ့နေအိမ်ထဲမှာနေပြီးတော့အကြမ်းဖက်မှုတွေကိုရင်ဆိုင်နေရတာဖြစ်ပါတယ်။ဒါကြောင့်မလို့နိုင်ငံရေးစနစ်ကြောင့်အကြမ်းဖက်မှုတွေကပိုပြီးတော့ကျမတို့အမျိုးသမီးနဲ့ကလေးတငယ်တွေအပေါ်မှာပိုပြီးဆွတ်ဆွတ်ဝါးဝါးတက်ရောက်မှုရှိတယ်လို့ပြောလို့ရပါတယ
်။မဝေနူးတို့လိုမြန်မာနိုင်ငံအမျိုးသမီးတွေရဲ့လှုပ်ရှားမှုလေလှုပ်ဆောင်နေတဲ့အတွေ့နိုင်ငံတကာတုံ့ပြန်မှုတွေကဘလို့ရှိပါသလဲခင်ဗျာ
ဟုတ်ကဲ့ဒီနိုမာလာ25ရက်နေ့ကနေပြီးတော့ဒီဇင်ဘာလ10ရက်နေ့ထိကို16 days activism လို့ခေါ်ပြီးတော့ကျမတို့ဆက်ချက်ရတာလှုပ်ရှားမှုအနေနဲ့အမျိုးသမီးတွေအပေါ်မှာအကြမ်းဖက်မှုပပျောက်ရေးလူခွင့်ရေးမြင့်တင်ရေးခွဲခြားဆက်ဆံမှုဆက်ပပျောက်ရေးစသဖြင့်လှုပ်ရှားမှုတွေကိုနိုင်ငံတော်မှာလှုပ်ကြတာဖြစ်ပါတယ်ကျမတို့ကလည်းဒီကာလကိုအခိုက်တန်ကိုအခွင့်အကောင်းယူပြီးတော့ပေါ့နော်ကျမတို့တိုင်းပြည်မှာဖြစ်နေတဲ့အမျိုးသမီးတွေအပေါ်မှာအကြမ်းဖက်မှုစစ်တပ်ရဲ့မတရားလှုပ်ဆောင်မှုတွေကိုအများသိအောင်ကဘာသိအောင်ကျမတို့နှီးပေါင်းစုံနဲ့ဟိုနှီးပေါင်းစုံနဲ့ကျမတို့အသိပညာပေးမှုတွေလှုပ်ရှားမှုတွေလောက်ရတာဖြစ်ပါတယ်နိုင်ငံတကာကနေပြီးတော့တုံ့ပြန်မှုဘလို့ရှိတယ်လဲဆိုတော့ကျမတို့မြန်မာနိုင်ငံဟာပြောရမယ်ဆိုလို့ရှိရင်ကမ္ဘာမှာကျမတို့ဟိုကမ္ဘာရဲ့ဟိုနိုင်ငံရေးပါဗောနော်နိုင်ငံရေးရတိတ်ပြီးတော့အရေးပါတဲ့နိုင်ငံတစ်ခုမဟုတ်တဲ့အခါကျတော့သူများနိုင်ငံနေလောက်စားလို့ရှိရင်တော့ကျမတို့က attention ရမှုစိတ်ဝင်စားခံရမှုအားနည်းပါတယ်ဆိုတော့ကျမတို့ကရတဲ့အခွင့်အလမ်းတွေကိုအသုံးပြုပြီးတော့ပြောဆိုရတာဖြစ်တယ်ဗောနော်ဆိုတော့ကျမတို့ကလောက်ရကန်ရတာတွေခက်ခဲပါတယ်ဆိုတော့ဟိုခက်ခဲလဲကျမတို့ကနောက်ဆုတ်လို့မရဘူး။ဘာကြောင့်လဲဆိုတော့ကျမတို့တိုင်းပြည်မှာမျိုးသမီးတွေကြံဖက်ခံနေရတဲ့၍စစ်အာဏာရှင်တည်မြဲနေတဲ့၍ကျမတို့တိုင်းပြည်မှာမျိုးသမီးတွေလုံခြုံမှုမရှိတဲ့၍ခွဲခြားခံနေရတဲ့၍ကျမတို့ကလှုပ်ရှားသွားရမှာဖြစ်ပါတယ်ဟုတ
်။ဆန္ဒပြသူတွေဟာပထမဆုံးဝါရှင်တန် DC မှာရှိတဲ့မြန်မာစစ်တပ်ရုံးရှိမှာစုယုံပြီးတော့မြန်မာစစ်ကောင်စီကိုဆန့်ကျင်တဲ့ကြွေးကြော်တန်တွေကြွေးကြော်ကြပါတယ်။နောက်စစ်တန်ယုံကနေပြီးတော့မြို့ထဲမှာလမ်းလျှောက်လာပြီးတော့အမေရိကန်သမ္မတအင်ဖြူတော်ရှေ့ကိုလာရောက်ဆန္ဒပြကြတာဖြစ်ပါတယ
်ဆွလို့စွန်စား PDF မြတ
်ဒိုလင်းသာဒိုလင်းသာ
အမေရိကန်သမ္မတအင်ဖြူတော်ရှေ့ဆန္ဒပြပွဲမှာဒီကနေ့ဆန္ဒပြပွဲဟာတကမ္ဘာလုံးမှာအမျိုးသမီးများအကြမ်းဖက်မှုပပျောက်ရေးနေ့အဖြစ်နိုဝင်ဘာလ25ရက်နေ့ကိုသတ်မှတ်ပြီးအဲ့ဒီ25ရက်နေ့ကနေဒီဇင်ဘာလ10ရက်နေ့အထိကာလကိုအမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနေ့ကာလဆိုပြီးကမ္ဘာတလွှားမှာအမျိုးသမီးရေးလှုပ်ရှားသူတွေကဆန္ဒပြပွဲတွေအကြီးအကျယ်ကျင်းပနေပါတယ်။အဲ့ဒီထဲမှာနိုင်ငံတကာမှာရှိတဲ့မြန်မာအမျိုးသမီးတွေလည်းပါဝင်ဆန္ဒပြလှုပ်ရှားနေကြပါတယ်ခင်ဗျာ
။ဒါကတော့စနေနေ့နေ့လယ်ပိုင်းကအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာမြန်မာရေးလှုပ်ရှားသူတွေအမျိုးသမီးရေးလှုပ်ရှားသူတွေစုယုံပြီးတော့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာကလေးငယ်နဲ့အမျိုးသမီးတွေပေါ်အကြမ်းဖက်မှုအဆုံးသတ်ရေးအတွက်ဆန္ဒပြပွဲကိုကိုယ်တိုင်တွားရောက်တင်ယူထားတဲ့ကိုခင်မောင်စိုးမင်းကပြောပြသွားတာပါ VOA ရဲ့တင်းငွေနေမနေ့ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်မကြာမီပဲကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံ line ကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UDELCET70B Asia Bing Juru channel 101ဒါမှမဟုတ် Timecom 622 channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီเนา
ะမင်္ဂလာပါခင်ဗျာ VOA American အသံရဲ့တနင်္ဂနွေနေ့မနက်ဖက်အသံလဲစီစဉ်နေကိုလိုင်းဒိုမီတာ25 kHz 12113ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ58 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။မကြာမီအချိန်အတွင်းမှာပဲအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာဒါအပြင်တပတ်အတွင်းထူးခြားတဲ့ပြည်တွင်းနဲ့နိုင်ငံတကာသတင်းတွေကိုတင်ဆက်ပေးဖို့စီစဉ်ထားပါတယ်။အခုပထမအဆုံးအနေနဲ့ကတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုတင်ပြပါမယ်။စစ်ဖြစ်လာတဲ့အခါကမ္ဘာယဉ်ကျေးမှုအမွေအနှစ်ရှိတဲ့နေရာတွေကိုရှောင်ကြားရမယ်လို့ကမ္ဘာအမွေနဲ့ဆိုင်ရာနိုင်ငံတကာသဘောတူညီချက်မှာပြဋ္ဌာန်းထားပါတယ်။အာဏာသိမ်းပြီးနောက်ပိုင်းစကိုင်းတိုင်းရွှေဘိုဝက်လက်ဒေသမှာစစ်ဖြစ်လာတဲ့အခါမှာဟန်လင်းကမ္ဘာယဉ်ကျေးမှုအမွေအနှစ်တွေအတွက်စိုးရိမ်စရာဖြစ်လာခဲ့ပါတယ်။ဘာကြောင့်လဲဆိုတော့ဝက်လက်နဲ့ဟန်လင်းက၈မိုင်ကျော်ကျော်လောက်ပဲကွာဝေးတာကြောင့်ပါနိုင်ငံရေးစီရေးယဉ်ကျေးမှုအမွေအနှစ်တွေနဲ့ယဉ်ကျေးမှုဆိုင်ရာလူအခွင့်အရေးတွေအကြောင်းကိုတော့အုံမာမျိုးနဲ့ဥတမောင်တန်းတို့ဆွေးနွေးထားတာကိုဒုတိယပိုင်းဆက်လက်ကြည့်ရှုနာတော်တာဆင်နိုင်ပါပြီ
။ဒီကနေ့ပတ်ကစားပြီးမြင့်ကျင်းမှုအမွေအနှစ်တွေနဲ့လူခွင့်ရေးဆက်ဆက်ပုံအကြောင်းကိုကျွန်တော်တို့ဆွေးနွေးတင်ပြခဲ့ပါတယ်။ဒီပတ်မှာတော့ဒုတိယပိုင်းကိုကျွန်တော်တို့ဆက်လက်တင်ပြမှာပါ။ပြီးခဲ့တဲ့ပတ်ဆွေးနွေးပွဲမှာတော့အုံမာမျိုးကအခုလိုဆွေးနွေးนี่ก็ชุบขึ้นไ
ปเตี้ยเนี่ยๆเนี่ยยินดีมุอมวยเนี่ยเดี๋ยวน้าไม่เลยมุไม่เลซาบูถ้ามาพูดแล้วสิอติมันไม่ปลุกไหนมุဆိုလို့ရှင်ဒီနိုင်ငံတော်တစ်ခုอ่ะဘယ်တော့မှကောင်းကောင်းမတီးစောက်နိုင်မှာမဟုတ်ပါဘူးဆရာ
ဟုတ်ပါတယ်ဆရာမဆရာမပြောသွားတဲ့ခါမှာကျွန်တော်မှတ်မိတာက1990ခုနှစ်အစောပိုင်းကာလမှာကျွန်တော်ကြိုက်တော့ဟော်ကြီးကိုဖျက်ဆီးခဲ့တယ်ပေါ့เนาะကျွန်တော်တို့ဒါအဲ့ဒီတော့ကလည်းဒါစစ်အစိုးရလက်ထက်မှာပါပဲဆိုတော့ရှမ်းတိုင်းရင်းသားတွေကျွန်တော်ကြိုက်တုံကိုရောက်သွားတဲ့ခါမှာကြိုက်တုံသူကြိုက်တုံသားတွေတော်တော်များများကရေတွက်စိတ်နာလို့မပြီးကြသေးဘူးကျွန်တော်ကနောက်ပိုင်းမှာရောက်သွားတဲ့ခါမှာဘာလို့တခုတ်တရအမတ်တရနဲ့ပျော်နေတယ်ဘာရင်ကျေးမှုအဝင်တွေကိုဖျက်ဆီးတာခါလူသားတွေရဲ့ရှင်တန်းမှာအနာတရအများကြီးဖြစ်စေတာတွေလည်းကျွန်တော်တို့သွားတွေ့ရပါတယ်နိုင်ငံရေးပဋိပက္ခတွေမှာလည်းဒီအဝင်တွေကိုရှောင်ရှားထားနိုင်လို့ရှိရင်နော်ပိုပြီးပဋိပက္ခကိုပို့ပြီးရော့ပါစီပါစီတယ်တို့ဒါကျွန်တော်တို့လူခွင့်ရတောင်းမှနေကြည့်ပြီးချင်းကတ်တဲ့လူတွေကလည်းပြောပါတယ်လောလောဆယ်မှာလည်းကျွန်တော်တို့နိုင်ငံရေးပဋိပက္ခကနေနွယ်လာတဲ့နော်စီရေးထိပဋိပက္ခတွေဖြစ်လာတယ်ဟန်လင်းဒေတာအထူးသဖြင့်ဝက်လက်လို့ပြောတဲ့ခါမှာဆရာမစိုးရိမ်မိတာများမဖြစ်ဘူးလားဝက်လက်တကြောမှာကျွန်တော်တို့ဒီပဋိပက္ခတွေဖြစ်လာတဲ့ခါမှာ
ခန်းလင်းဆိုလို့ရှိရင်ဒါပြူမျိုးဟောင်းကပ္ပအမွေနဲ့ဒေတာပါဆရာကပ္ပအမွေနဲ့စီးနင်းစီကံရဆိုလို့ရှိရင်နိုင်ငံတကာစစ်ပွဲတွေဖြစ်ခွင့်မရှိပါဘူးဆရာဒါပေမဲ့ကို့အမျိုးသားအမွေနဲ့ကို့ကိုယ်တိုင်မှမထိန်သိမ်းဘူးဆိုလို့ရှိရင်တော့ဒါပြင်ပကနေပြီးတော့ထိန်သိမ်းပြဖို့ကတော်တော်မရှိဘူးလို့လည်းယူဆနိုင်လို့ဖြစ်တာပေါ့နော်အခုကကြတော့ကျမတို့ဒီနေရာမှာစစ်ပွဲတွေပဋိပက္ခတွေဖြစ်လာတဲ့ဟာတွေကကို့လူမျိုးအချင်းချင်းပဲဖြစ်နေတဲ့အတွက်ကြောင့်မလို့ဒီကြားထဲကဒီပဋိပက္ခတွေကြားထဲမှာဒီဟန်လင်းအမွေနဲ့တည်းကအများကြီးဆုံးရှုံးတယ်ဟန်လင်းကတိတ်အရေးကြီးတဲ့နေရာပါဆရာဘာလို့လဲဆိုရင်သူကပြူဒေတာအနေနဲ့ဒါကကပ္ပအမွေနဲ့ရထားတယ်သို့တော့သူဒီသမိုင်းမတင်မီခစ်ဒီကြောက်ခစ်ကြီးခစ်တန်ခစ်အဆက်ဆက်ကိုလည်းတွေ့နိုင်ပြီးတော့မှာပြုခစ်နောက်ပိုင်းမှာလည်းပဲနောက်ဆုံးကုန်းမောင်ခစ်ချီထိအမွေနှစ်တွေကိုတွေ့နိုင်တယ်ဒီနေရာမှာလူတွေစင်ဆက်မပြတ်နေခဲ့တယ်ဆိုတဲ့အထောက်ထားတွေအပြည့်အစုံရှိတဲ့နေရာပါဆရာအဲ့ဒီအတွက်ကြောင့်မလို့ဒီဟန်လင်းဒေတာကပျက်စီးခွင့်မရှိပါဘူးပျက်မပျက်စီးအောင်ထိန်းသိမ်းဖို့ကကျမတို့ရဲ့တာဝန်ဖြစ်တယ်ထို့အတူပဲဒီဝက်လက်ဒီစကိုင်းတိုင်းကြီးတစ်ခုလုံးမှာလည်းပဲဒီတမိုင်းမတင်မီခစ်ရဲ့အခြေဟိုအမွေအနှစ်တရားအများကြီးရှိတယ်ကျမတို့အကုန်လုံးကိုမလေးလာနိုင်သေးဘူးမတူးပေါ်နိုင်သေးဘူးမဆောင်ရှောက်မထိန်းသိမ်းနိုင်တဲ့ကြားထဲမှာဒီဘလိုခေါ်မလဲဟိုအုတ်ချုပ်ရေးရန်တရားကညော့ရဲသွားတဲ့အချိန်မှာဟိုချေဟောင်းပစ္စည်းတွေကိုခိုးတူးတာတွေကအကြီးအကျယ်ဖြစ်တာကိုလည်းကျမတို့လူမှုကွန်ရက်တွေမှာတွေ့ရပါတယ်အဲ့ဒီဟာတွေကိုလည်းထိန်းသိမ်းဖို့အတွက်ဟိုသက်ဆိုင်တဲ့တာဝန်ရှိတဲ့လူတွေဘယ်အဖွဲ့အစည်းကမှလည်းတည်တည်ရှာရှာထိထိရောက်ရောက်မလုံနိုင်ခဲ့ပဲနဲ့ဒါတလားလောက်ကမှအမွေနှစ်တွေကုန်သွားတဲ့အထိကိုဖြစ်ခဲ့တာကတော်တော်ကိုနှမျောစရာကောင်းပါတယ်ဒါ2022လို့အချိန်မျိုးမှမှဟလာဒါတွေကိုအကုန်လုံးဝယုံသုံးကားတွေတူးပေါ်ကြတယ်ပြီးလို့ရှိရင်လာဝယ်တဲ့လူတွေကလည်းအဲ့ဒီမှာကိုထိုင်ဆောင်ပြီးတော့ဒီလိုပတိစီစီတွဲလို့ရှိရင်တော့ဘလောက်ပေးမယ်ဒါကတော့တစ်သောင်းစီဒါကတော့တစ်သိန်းစီဆိုတဲ့အခြေအနေမျိုးလို့မျိုးတော့မှဖြစ်သွားတာကတော့ကျွန်မအင်တန်မှလည်းဝမ်းနေမိပါတယ်ဒါကျမတို့မလုံနိုင်တဲ့အပေါ်မှာလည်းပဲ တော်တော်လေးကိုစိတ်မကောင်းဖြစ်ရပါတယ်ခြေအောက်မွေးနေ့တွေကကွယ်တားစီကိုထိမ့်သိမ့်မှုဆိုတာကပြည်တော်စုမြန်မာနိုင်ငံသားတွေရဲ့တာဝန်ပါဒါကိုဖွဲ့စည်းပုံအခြေခံဥပဒေထဲမှာလည်းပါထားပြီးသားပါဒါပေမဲ့ကျမတို့မလုပ်နိုင်ပါဘူးဆရာ
ဟုတ်ကဲ့ဒါကတော့အစွန်တစ်ပါးပေါ့နော်ကြံ့သွားတာတစ်ဖက်မှာကြာကြာနော်တရာစိတ်လွန်ကဲသွားရကနေရှင်းအောင်လက်ရာတွေပြည့်စည်သွားတယ်ဒါကကျွန်တော်တို့ပမိုင်းပေါ်မောက်ခဆရာကြီးဒေါက်တာတန်ထွန်းကလည်းတရာလွန်ကဲရကနေမှပြည့်စည်သွားခဲ့တဲ့ရှင်းအောင်လက်ရာများဆိုပြီးစာတန်းတစ်စောင်ရေးခဲ့ပူပါတယ်ဆိုတော့ပကံလိုဒေတာမှာလည်းဒီဖြစ်မျိုးတွေကရှောင်းအမွေနစ်တွေကိုဘလောက်ထိထိခိုက်ပျက်စီးစေလဲ
။ဒါအများကြီးလည်းဖြစ်နေတာပေါ့ဆရာရဲ့။ဥမာဆိုရင်လည်းဗနမဲကြီးလူတိထင်ရှားများတဲ့အလိုတော်ပြည့်ဟိုဖျားလိုမျိုးကြည့်မယ်ဆိုရင်အောက်ကတော့အုပ်အဆောင်ဟာတော့17ရာစုလက်ရာမျိုးကိုတွေ့နိုင်ပြီးတော့အပေါ်မှာကျတော့ဒီရွှေထီးတွေရွှေသင်္ကန်းတွေနဲ့ဒါကဟိုနှစ်ခုဟာဆက်ဆက်မှုတိတ်မရှိလှပဲနဲ့ပဲဟိုသာသနာပြုထားပါတယ်ဆရာရေအဲ့ခါကျတော့လေဒီသာသနာပြုတာကိုပဲဟိုတားဆီးဖို့ကလည်းမဖြစ်နိုင်သလိုမျိုးဒီရှင်းအောင်အမွေနှစ်ဟိုကံဘိုးရုပ်ရော့သွားတာကိုလည်းအများကြီးတွေ့နိုင်ပါတယ်ဥမာထီလိုမြင်းလိုဖျားမှာဆိုလို့ရှိရင်လည်းဟာအထက်မှာဒီနှက်စစ်မီသွဲတန်းဖို့အတွက်နိုင်ရမကြီးလေးပေါ်မှာတခါလဲမီချိုးကြီးတွေကိုရိုက်ပြီးတော့မှတန်နေနဲ့ရိုက်မီချိုးကြီးတွေဆက်ဝဲထားတာမျိုးကိုလည်းတွေ့နိုင်ပါတယ်ဆိုတော့ဒီလိုမျိုးအခြေအနေတွေကကျမတို့မျိုးတွေဒီဒီရင်ကျိမှုအမွေနှစ်ရဲ့တံမိုးကိုကောင်းစွာနားမလည်ဘူးဘလို့ထိမ့်သိမ်းရမလဲဆိုတာကိုနားမလည်သေးဘူးဆိုတာကိုလည်းပြနေတာပေါ့အဲ့တော့တိတ်ပြီးတော့မှဒီဘာသာရေးယုံကြည်ချက်အရာကျမကိုယ်တိုင်လည်းပဲဒါဗုဒ္ဓဘာသာစစ်စစ်ပါပဲဒါပေမဲ့ကိုကသဒ္ဓတရားအရန်လွန်ကဲဒါမျိုးကိုမဖြစ်အောင်တော့ထိမ့်သိမ်းဖို့အတွက်အသိဉာဏ်ပညာရှိဖို့လိုပါတယ်ဒါကြောင့်မလို့ဒီရှင်းအောင်မွေနှစ်တွေကိုထိမ့်သိမ်းနေရတဲ့ဆရာတော်တန်ဃာတော်များဘောပကအဖွဲ့ဝင်များဆိုလို့ရှိရင်လေဟိုကိုယ်စိတ်ကူးထဲမှာကောင်းတယ်ထင်ပြီးလှုပ်လိုက်တာကအမှန်တကယ်ကတော့စိုးချိုးတွေတက်ရောက်သွားနိုင်တာမျိုးရှိနိုင်တဲ့အတွက်ရှင်းအောင်မွေနှစ်ထိမ့်သိမ်းရေးတင်တဲ့မျိုးကိုအကြောင်းဟိုရှင်းအောင်ဒုတိယဌာနဌာနကနေပြီးတော့မှတင်တဲ့နေပေးပြီးတော့မှနားလည်ပြီးဆိုတော့မှဘောပကခန့်တာမျိုးတို့ကတော့အဲ့ဒါမျိုးတွေလည်းလှုပ်တင်ပါတယ်အာဒီဟုတ်တယ်ဟန်တန်ဃာတော်ရိစာတင်တဲ့အကြောင်းလိုက်ကြီးနေမှာဆိုလဲဒီရှင်းအောင်ဝင်နေနားလေရင်းနဲ့ပတ်သက်ပြီးတော့အသိပညာပေးဆွေးနွေးပွဲတွေဟောပြောပွဲတွေလည်းလုပ်ပေးတင်ပါတယ်လို့ကျွန်မယူဆပါတယ်ဆရာလုပ်လဲလုပ်ပေးကြပါလို့လည်းတိုက်တွန်းလိုပါတယ
်ဟုတ်ဆက်မရှင်းအောင်ယဉ်ကျေးမှုအမွေနှစ်တွေကိုနော်ထိမ့်သိမ့်နဲ့ထိမ့်သိမ့်ကြတယ်ပေါ့နော်ထိမ့်သိမ့်ကြတဲ့အခါမှာတချို့မြို့တွေက living ancient city ပေါ့နော်တပ်ဝင်လှုပ်ရှားစေရှင်းအောင်မြို့တော်တွေဖြစ်တယ်ဆိုအဲ့ဒီလိုနေရာဒီမှာအထူးသဖြင့်ပကံလိုနေရာကလည်းတပ်ဝင်လှုပ်ရှားစေမြို့တစ်မြို့လို့ပြောလို့ရတယ်အဲ့ဒီလိုနေရာဒီမှာဘလို့ထိမ့်သိမ့်ကြလဲနော်တစ်ဖက်မှာကြတော့လေရရွာအတိုက်ဝင်သူတို့ရဲ့အသက်မွေးဝန်းကြောင်းပိုင်ခွင့်ရှိနေတယ်နော်လူခွင့်ရတော့မှနေပြောတစ်ဖက်မှာကြတော့ရှိရင်လေရှင်းအောင်ပစ္စည်းတွေပမိုင်းရနော်ခုနပြောကျွန်တော်တို့ဆွေးနွေးခဲ့တယ်လို့ပဲမျိုးဆက်တစ်ဆက်တည်းမကဘူး။တော့မျိုးဆက်တွေတိပိုင်ဝင်ကိုဒေစာရေးလူခွေရေးကိစ္စတွေရှိတယ်။အဲ့ဒီခုကိုကျွန်တော်တို့ဘယ်လိုပေါင်းဆက်ချိန်ကြီးလဲ
။ဟုတ်ကဲ့အဲ့ဒါအဓိကကတော့ဗာလဲဆိုလို့ရှိရင်ဟဲ့လားနေတဲ့ဒေသခံပြည်သူတွေမှာလည်းအကျိုးရှိပြီးတော့မှရှင်းအောင်အမွေနှစ်တွေမပြည့်စည်အောင်ထိန်းသိမ်းနိုင်ရေးဆိုတဲ့ balance ပေါ့။မျှခြေကအရင်အရေးကြီးပါတယ်။ဆရာဥပမာပေးတဲ့ပကံဆိုရင်ဒါရှင်းအောင်အမွေနှစ်တွေကလူတွေရဲ့ဒေတာဆိုင်ရာဖွံ့ဖြိုးတိုးတက်မှုဆိုတဲ့အောက်မှာအများကြီးဖြစ်စည်းခံရမျိုးရှိပါတယ်ဥပမာတစ်ခုအနေနဲ့ကျွန်မပေးရတယ်မြင်းကပါရွာမှာရှိတဲ့အခုအထက်တန်းကျောင်းကြီးပေါ့အဲ့ဒီအထက်တန်းကျောင်းကြီးကခုသွားကြည့်ရင်ကိုပဲမြေပြင်ပေါ်မှာအိုးချမ်းခွဲတွေအများကြီးတွေ့နိုင်ပါတယ်အဲ့တော့အများကြီးတွေ့နိုင်တော့ဒီနေရာကရှင်းအောင်ဒေတာကြီးတစ်ခု site ကြီးတစ်ခုဖြစ်တယ်ဆိုတာကိုပြသလိုပါတယ်သို့တော်လည်းပဲဒီကျောင်းကြီးဆောက်လိုက်တဲ့ကျောင်းပျက်စီးသွားပြီဒါဆိုလို့ရှိရင်ဒီနေရာမှာဟာလာကျောင်းမဆောက်ရဘူးလားကလေးတွေပညာတက်ဖို့အတွက်မလိုအခုလားလို့မေးမှာတဲ့အဖွဲ့တွေလည်းရှိသလိုဒီရှင်းအောင်မွေနှစ်တွေကိုထိမ့်သိမ်းနေပါတယ်ဆိုတဲ့အဖွဲ့တွေလည်းရှိမှာပါ။ဘာလို့လဲဆိုတော့ကျမတို့ကပကံမှာအခုဖျားတွေကိုလည်းမြင်မှုတာပါဆရာ။ပကံခစ်ကာလာကြီးတစ်ခုလုံးကြောင့်ကျမတို့ဘာမှမသိသေးပါဘူး။အဲ့တော့ဟလာဒီစာရေးအတက်ပညာတွေတလောက်ထုံးကားခဲ့တာဘလို့တက်ကတူကြီးတွေရှိခဲ့လဲဘလို့ကျောင်းတော်တွေရှိခဲ့လဲကျမတို့နားမလည်ဘူးစေယုံဘလို့ရှိခဲ့လဲစီးပွားရေးစင်တာဘာတွေလုပ်ခဲ့လဲဘာမှမသိသေးပါဘူးဆရာ။ဒါတွေအားလုံးမြေကြီးအောင်မှာရှိနေပါသေးတယ်။ဒါပေမဲ့ဒီမြေကြီးအောင်မှာရှိနေတဲ့အရာတွေကလူမသိသူမသိနဲ့ပဲအများကြီးဒီဒေတာဆိုင်ရာဖွံ့ဖြိုးမှုအောက်မှာဒါမှမဟုတ်လူတွေရဲ့စီးပွားရေးလောဘတွေရဲ့အောက်မှာအများကြီးဖြစ်စီခံရပါပြီ။ဆိုတော့ဒီပကံမျိုးတင်မှာရဲစခန်းဝင်းထဲမှာဆိုရင်လည်းအုတ်ရိုးကြီးကိုတွေ့နိုင်ပါသေးတယ်။အဲ့တော့အုတ်ရိုးကြီးကဘာကိုပြောချင်တာလဲဆိုရင်ဒါတစ်ချိန်တည်းကဒါဇေကြီးတို့တိန်တို့ဆိုတဲ့အမွေနှစ်တွေပဲဖြစ်မယ်။ဒါလို့ဆိုတော့မြမရဲ့ယဉ်ကျေးမှုမှာဟဲ့လားအုတ်နဲ့ဆောက်တယ်ဆိုလို့ရှိရင်ဒီသာတနိကအဆောက်အုံကိုပဲဆောက်တာဖြစ်တဲ့အတွက်ကြောင့်ဒါမျိုးတွေလည်းဖြစ်နိုင်သေးတယ်။ဆိုလိုချင်တာဆရာရဲ့ဒီပကံလွင်ကြီးခုလုံးမှာရှိနေတဲ့ပ can you jim my asset a man will be me a yaru tomorrow pama to get an alem if you are the nalem lady. A good tomorrow malone nine day lay yabar is ya. Nijio matatame now nick nase de ya ne ya donya. Celebiro. Now Luria Sepiro to get an apu to Ahmava. Time it's Maru a heji down a palace or tari will mapia on ten day move. Do the olive. ကျွန်တော်အဲ့လာများတဲ့နေရာဖြစ်တဲ့အတွက်ကြောင့်ပြည်ရင်းပြည်ပအဲ့ဒီလေများတဲ့အတွက်ကြောင့်စီးပွားရေးလောဘတွေကတက်လာတဲ့အခါမှာကြတော့အများကြီးဖြစ်စီခံရတယ်။ထို့တူပဲအုပ်ချုပ်ရေးစနစ်မှာလည်းဒီမြန်မာနိုင်ငံရဲ့ဟာလာမျိုးနယ်တစ်ခုညောင်ဆိုတာဒီ၃၃၀မျိုးနယ်ထဲကမျိုးနယ်တစ်ခုအနေနဲ့သာသဘောထားပြီးတော့အုပ်ချုပ်မယ်ဆိုလို့ရှိရင်လည်းဒီအမွေနှစ်တွေကအများကြီးဆုံးရှုံးပါတယ်ဆရ ွားနိုင်တဲ့အခြေအနေမျိုးဖြစ်ပါတယ်ဆရာ
ဆိုတော့ဒီတော့ကနေလူခွင့်ရေးဆရာမပြောသွားတဲ့ Federal Case တော့လူခွင့်တောင်းကနေပြောမယ်ဆိုရင်ရှေးဟောင်းဖြစ်စည်းတွေရှေးဟောင်းအမွေနစ်တွေနေရာတွေနဲ့ပတ်သက်ပြီးနော်ပြည်သူတွေကိုရောပြီးတော့နိုင်ငံရေးရစဉ်းစားနေကြတဲ့ပုံစံတွေကိုဆရာမဘလူများအကြံပြုချင်ပါတယ်နောက်ဆုံးမင်းကိုလေးပါဆရာ
ဆိုအရေးကြီးဆုံးကတော့ဆရာကျမတို့နိုင်ငံမှာအခုလိုအပ်နေတာကတော့ငင်းချမ်းရေးပေါ့နော်ဆရာမငင်းချမ်းလို့ကျမတို့တိုင်းပြည်ကမတိုးတက်နိုင်ဘူးဖြစ်နေတာပါပဲဒါအကုန်လုံးလည်းသိအဲ့တော့ပြည်တော်စုဒီတိုင်းရင်းသားတွေနဲ့ငင်းချမ်းနေတယ်ဆိုလို့ရှိရင်အရင်ကျေးမှုတွေကိုနားလည်ဖို့အရေးကြီးပါတယ်ဆရာအဲ့တော့ငင်းချမ်းမှုလို့ပြောတဲ့နေရာမှာရှေးအောင်ငင်းချမ်းမှုအမွေအနှစ်တွေကိုလည်းထိန်းသိမ်းကာကွယ်စောင့်ရှောက်ပေးဖို့လိုအပ်တယ်လို့ညို့ယခုလက်ရှိတို့ကျင့်သုံးနေတဲ့ငင်းချမ်းမှုဒလိထုံးစံတွေလည်းကျမတို့ကနားလည်ပြီးတော့လေးစားလိုက်နာဖို့လိုပါတယ်ဘာလို့လဲဆိုတော့ကျမဒီဆွေးနွေးပွဲတစ်ခုမှာဒါတိုင်းရင်းသားလူမျိုးတွေနဲ့ဆွေးနွေးခုတဲ့အခါမှာတို့ပြောတဲ့စကားလေးတခုကိုကျမအင်မတန်မှတတ်မိုးရှိတဲ့အတွက်မှတ်သားထားပါတယ်အဲ့တော့အခုကျမတို့ကဒီမြန်မာနိုင်ငံအစိုးရနေပြီးတော့ဌာနဆိုင်ရာဝန်ထမ်းတွေကိုဒီတိုင်းရင်းသားဒေသတွေမှာတွားရောက်ပြီးတော့အုပ်ချုပ်ဖို့အတွက်လွှတ်လိုက်တယ်ဆိုလို့ရှိရင်တာဝန်ထမ်းဆောင်မှုတွားတယ်ဆိုလို့ရှိရင်တို့ကဒီတိုင်းရင်းသားတွေရဲ့ညီချင်းမှုထလေးထုံးစံအနေနဲ့ရိုးရအစင်လာတွေကိုနားမလည်ဘဲနဲ့ဟိုကမလွတ်ရဘူးဒီကမလွတ်ရဘူးလုံရင်ဘာဖြစ်မယ်ညာဖြစ်မယ်ဆိုတာမျိုးပေါ့ဆရာရဲ့ပြောလိုက်တဲ့အခါမှာဒီ trust building ယုံကြည်မှုတည်ဆောက်လို့လုံးဝမရတော့ပါဘူးဆရာအဲ့တော့ဘလောက်ပဲအပေါ်မှာငင်းချမ်းရေးကိုပြောနေပြောနေဒီအောက်ခြေမှာရှိတဲ့ဒီဝန်ထမ်းတွေအတင်တွေကလည်းကိုသွားရောက်ရမယ့်နေရာရဲ့ငင်းချမ်းမှုဓလေ့ထုံးတမ်းတွေကိုနားလည်ဖို့ကအင်မတန်အရေးကြီးပါတယ်ဆရာဒီလိုအောက်ခြေမှာဒီလိုမဖြေရှင်းနိုင်တဲ့နဲ့ဘလို့မှဒီကျမတို့ကတယောက်နဲ့တယောက်နဲ့အပြန်လည်ပြီးတော့ယုံကြည်မှုကိုလည်းမတည်ဆောက်နိုင်ဘူးငင်းချမ်းရေးရဖို့လည်းမတွေ့ပါဘူးထို့တူပဲမြန်မာပြည်တွင်းမှာတော့မအောင်ပါကံလိုမျိုးပေါ့ရည်ချင်းမှုအမွေနှစ်တွေအများကြီးရှိတဲ့နေရာမျိုးကိုအုပ်ချုပ်ရမယ်ဆိုလို့ရှိရင်သက်ဆိုင်ရာတိုင်းဒေသကြီးအစိုးရနဲ့ခရိုင်အုပ်ချုပ်ရေးအဆင့်တာဝန်ရှိတဲ့လူတွေကဒီတန်ဖိုးတွေကိုနားလည်ဖို့တို့ပါတယ်။ဒါမှသာလျှင်ဒီတန်ဖိုးအမွေနှစ်တွေကိုမပြည့်စည်အောင်ထိန်းသိမ်းနိုင်ပါပါ။ဆိုတော့ကမ္ဘာအမွေနှစ်ဒေသတွေဆိုရင်အဲ့ဒီနေရာကိုဘယ်လိုထိန်းသိမ်းရမလဲဆိုရင် management plan ကြီးပါပြီးသားပါ။အဲ့ဒီ management plan တွေကအခုချိန်ကြီးအသက်ဝင်မှုမရှိဘူးဆရာ။အဲ့ခါကျတော့ဒီဌာနဆိုင်ရာအုပ်ချုပ်ရေးပေါင်းစုံကနေပြီးတော့ဒီလိုအမွေနှစ်တွေပေါ်ကျော်ပါတဲ့ဟလာပကံလိုနေရာမျိုးမြောက်ဦးလိုနေရာမျိုးပြူရီသားလိုနေရာမျိုးတွေမှာဆိုရင် management plan တွေမှာပါတဲ့အတိုင်းကိုဒါလိုက်ပြီးတော့မှကျင့်သုံးဖို့လည်းလိုပါတယ်ဒါကိုလည်းကျမတို့2019ရင်ကျင်းမှုအမွေနှစ်ဒေသများထိုင်းရင်ဥပဒေ article 19ပေါ့ပုံမှန် 19 မှာထားပေါ်ပြထားပြီးသားဖြစ်ပါတယ်ဆိုတော့အဲ့အရာတွေနဲ့အညီဒါလိုက်နာကျင့်သုံးနိုင်မှပါလေကျမတို့ရဲ့ dress ရင်ကျင်းမှုတွေရော drum ရင်ကျင်းမှုတွေရောဒါထိန်းသိမ်းနိုင်ပြီးတော့မှဒီပြည်တော်စုနိုင်ငံတော်ကိုတည်ဆောက်နိုင်မှဖြစ်မှာ
โอเคဆရာမကျေးဇူးအများကြီးတင်ပါတယ်ဆရာမโอเคဟုတ
်
ကျွန်တော်တို့ကရှေးဟောင်းအမွေနှစ်တွေကိုသူ့အတိုင်းကျွန်တော်တို့မြင်ကျင်တယ်လို့ပဲအနာဂတ်မှာကျွန်တော်တို့ရဲ့မျိုးဆက်တွေကလည်းပကံဆိုရင်ပကံခစ်တုံးကလက်ရာအတိုင်းကျွန်တော်တို့ကမြင်ကျင်ကြမှာပါဒါကြောင့်မို့လို့လူခွင့်ရေးကိုလေးစားတယ်လို့ပြောတဲ့အခါမှာလက်ရှိလူသားတွေရဲ့အခွင့်အရေးတွေမကဘူးအနာဂတ်မျိုးဆက်လူသားတွေရဲ့အခွင့်အရေးကိုကကျွန်တော်တို့ကလေးစားတတ်ဖို့လိုပါတယ်လို့ပြောကြရင်ကျွန်တော်တို့ဆွေးနွေးကတော့ဒီမှာပဲဆုံးသတ်ချင်ပါတယ်အခုဆွေးနွေးသွားခဲ့တဲ့ပုဂ္ဂိုလ်ကတော့ရှေးအောင်မြမညီချင်းမအမွေနှစ်တွေကိုလေးစားထိမ့်သိမ့်လို့တော့ဥမာမျိုးဖြစ်ပါတယ်ကျွန်တော်တို့ပါ
ဒါကတော့ဥတည်ပေါင်းတန်းဘတ်စင်တင်ဆက်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေပြိုင်ကဘာအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါ။ရှေးအောင်အမွေအနှစ်ထင်းထင်းတဲ့အကြောင်းတွေကိုဒေါ်အောင်မာမျိုးနဲ့အတူဆွေးနွေးတင်ပြသွားတာပါ။အခုဆက်လက်ပြီးတော့တပတ်အတွင်းသတင်းစုစည်းတင်ဆက်မှုအစီအစဉ်ကိုဆက်လက်တင်ပြပါအောင်မယ်။ပထမအဆုံးအနေနဲ့ကတော့တပတ်အတွင်းပြည်တွင်းသတင်းတွေကိုတင်ပြပါမယ်။ NUG ယာယီသမ္မတမြန်မာနိုင်ငံကိုလည်းယူကရိန်းNUG သမ္မတကမြန်မာနိုင်ငံကိုလည်းယူကရိန်းလိုကူညီမှုနဲ့လေရင်ပြည့်လက်နက်တွေကူညီဖို့နိုင်ငံတကာကိုတောင်းခံလိုက်ပါတယ်။တကုံတက္ကသိုလ်ကျောင်းသား9ဦးကိုစစ်ကောင်စီကတည်တံ့ချမှတ်လိုက်ပါတယ်။ဒီလိုထူးခြားတဲ့တပတ်တွင်သတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့ကပြောပြပေးမှာပါခင်ဗျာ
။မြန်မာနိုင်ငံအတွင်းရုရှားနိုင်ငံကနည်းပညာနဲ့အသေးစားနျူကလ িয়ার တပ်ပေါင်းဖို့တိစောက်ဖို့စစ်ကောင်စီဘက်ကပြင်ဆင်မှုတွေစတင်လုပ်ကိုင်နေပါပြီ။စက်ယုံတိဆောက်တာတွေလုပ်ဖို့စစ်ကောင်စီနဲ့ရုရှားအစိုးရပိုင်း Rosatom အနုမျိုးစွမ်းအင်ကော်ပိုရေးရှင်းကြားပြီးခဲ့တဲ့နိုဝင်ဘာလအတွင်းကပဲသဘောတူစာချုပ်ချုပ်ဆိုခဲ့တာပါဒီလိုချုပ်ဆိုပြီးတဲ့နောက်မှာတော့လက်စစ်ဝန်ကြီးဦးတောင်ဟန်းဤပညာဝန်ကြီးဒေါက်တာမိုးသိန်းကျော်တို့ကရုရှားနိုင်ငံမှာဓာတ်နဲ့ပတ်သက်လို့လေ့လာသင်ယူမှုတွေလုပ်ကိုင်နေပြီလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါတယ်ကျွန်
တော်တို့ဘာလာတဲ့မှာပဲပြည့်စစ်ဖွားဝင်ကြီးရဲ့ပြည်နယ်ဆိုတိတ်ကနေအေဒီတာဝင်ကြီးရဲ့ဟိုရရှားနိုင်ငံမှာသွားရောက်ပြီးတော့အသေးသေးလေးကတော့နေရာတွေသွားကြည့်ရတော့လောက်ပါမှဖြစ်ပါတယ်ကျွန်တော်တို့ကတော့နျူကလ িয়ার စွမ်းအင်ကိုရင်းကြစွာအသုံးပြုနိုင်အောင်လုပ်မှဖြစ်ပါတယ်အဓိကလုံကတော့ကျွန်တော်တို့ဒါစွမ်းအင်ပေါ့ပြည့်စစ်တာပြည်လုံရအတွက်ဆောင်ရွက်မှဖြစ်တယ်အဲဒါအပြင်တော့စေတီများပိုင်းလေဒီလိုသူပိစနာမြေတွေမှာလည်းအသုံးပြုနိုင်အောင်လုပ်ပါမှဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးသွားအောင်စလုံမှာကတော့ကျွန်တော်တို့ဒီနေ့3ပိုင်းလောက်ပေါ့နော်2023နှစ်3ပိုင်းလောက်မှာတော့ကျွန်တော်တို့ယူကလီယားနဲ့ပတ်သက်ပြီးနေရတော့အသုံးပြုနိုင်တဲ့ပတ်သက်ပြီးစီတူတူကိုအတိအသေးနဲ့ကျွန်တော်တို့ဒါစင်တာတစ်ခုကိုရန်ကုန်မှာစတင်ပြီးပေါ်ကြတာဒါကယူကလီယားနဲ့ပတ်သက်တဲ့အသိပညာပေးမှုတွေသတင်းထုတ်ပြန်မှုတွေအောက်ရပေါ်မှာဖြစ်ပါတယ်ပြီးရင်တော့တို့အစီအစဉ်တိုင်းကျွန်တော်တို့စိတ်ပိုင်းနဲ့နေပညာနဲ့ပဲပြည့်စုံသွားနေပြီးမှာအဆုံးချနိုင်ရေးအတွက်ဆက်လက်ဆောင်ရွက်ပေါ်မှာဖြစ်ပါတယ်
အနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှရဲ့ပြီးခဲ့တဲ့ဇူလိုင်လရုရှားခီးစဉ်အတွင်းအသေးစားနျူကလ িয়ার တပ်ပေါင်းဖို့ဆောက်လုပ်ဖို့အဲ့ဒီကုမ္ပဏီနဲ့ဆွေးနွေးခဲ့တာဖြစ်တယ်လို့ဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်။အသေးစားတပ်ပေါင်းဖို့တည်ဆောက်ရေးစီမံကိန်းနေရာကိုတော့စစ်ကောင်းစီဘက်ကအသေးအချာရွေးချယ်ထားတာမရှိသေးတယ်လို့တေချာလှိလာဆန်းစစ်ပြီးကမှစီမံကိန်းနေရာကိုရွေးချယ်မယ်လို့လည်းပြောပါတယ်။အသေးစားတပ်ပေါင်းဖို့လှုပ်ဆောင်မှုနဲ့ပတ်သက်လို့နိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့နိုင်ငံတကာအနုမျိုးစွမ်းအင်အေဂျင်စီ IAEA ရဲ့ကြီးကြပ်မှုကိုလက်ခံသွားမယ်လို့လည်းစစ်ကောင်စီပြောခွင့်ရသူကပြောပါတယ်။အာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနဲ့အနောက်နိုင်ငံအတော်များများတန်တမာဆက်ဆံမှုတွေတင်းတင်းမာမာရှိနေချိန်မှာပဲစစ်ကောင်စီဟာရုရှားနဲ့ဆက်ဆံရေးပိုးပြီးတော့နှိကလာတာဖြစ်ပြီးစစ်ကောင်စီကိုစစ်လက်နက်ရောင်းချမှုတွေအပြင်အခုလိုအသေးစားနျူကလ িয়ার တပ်ပေါင်းဖို့နည်းပညာအကူအညီတွေပေးဖို့အထိဖြစ်လာတာဖြစ်ပါတယ်။
မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ဒီမိုကရေစီရေးတိုက်ပွဲဝင်ရင်တည်ဆုံးခဲ့ကြသူ2000ထက်မနည်းရှိတယ်လို့ NUG မျိုးသားညီညွတ်ရေးဆိုရရဲ့ယာယီသမ္မတဒူဝါလက်ရှိလာကရိုက်တာသတင်းဌာနကပြုလုပ်တဲ့ Writer Next Online ညီလာခံမှာဒီဇင်ဘာ1ရက်နေ့ကပြောကြားလိုက်ပါတယ်တိုက်ပွဲတွေအတွင်းတည်ဆုံးသွားကြတဲ့အဲ့ဒီ2000ဝန်းကျင်အပြင်စစ်ကောင်စီကဆန္ဒပြသူတွေကိုကျန်းဖက်နှိမ်နှင်းမှုတွေကြောင်းတခြားနေရာတွေမှာတည်ဆုံးသူရေအတွက်ဟာ2500ကျော်ရှိတယ်လို့လည်း APP နိုင်ငံရေးအကျဉ်းသားများကူညီဆောင်ချော်ရေးအသင်းကနောက်ဆုံးထုတ်ပြန်တဲ့စာရင်းတွေမှာဖော်ပြထားပါတယ်။မနှစ်ဖေဖော်ဝါရီ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ဒိန်းညာစွာလမ်းမပေါ်ထွက်ဆန္ဒပြသူတွေကိုစစ်တပ်ကအကြမ်းဖက်ဖြိုခွင်းလိုက်ပြီးတဲ့နောက်မှာပြည်သူတွေဘက်ကလက်နက်ကင်ခုခံစစ်ကိုပြန်လည်ဆင်နွှဲခဲ့တာမှာတော့အခုဆိုရင်နိုင်ငံဟွန်းလက်နက်ကင်တော်လှန်မှုတွေပေါ်ပေါက်နေကြတာဖြစ်ပါတယ်။ဒေသအလိုက်လက်နက်ကင်ခုခံတော်လှန်နေကြတဲ့ PDF တွေအပါအဝင်တိုင်းဒေသလက်နက်ကင်အဖွဲ့အစည်းတွေပေါ်စစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေအပါအဝင်အင်အားအလုံးရင်းနဲ့နှိမ်နှင်းဖြိုခွင်းနေတာကြောင့်တိမ့်နဲ့ချီတဲ့ဒေသခံတွေလည်းအိုးအိမ်ဆုံးခွာထွက်ပြေးနေကြရပါတယ်စစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေကိုမစင်မချင်ပြုလုပ်နေတဲ့အတွက်ဒါဟုခုခံနိုင်ကိုနိုင်ငံတကာကစစ်လက်နက်ကူညီပံ့ပိုးပေးကြဖို့လဲရိုက်တာသတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာယာယီသမ္မတဒူဝါလက်ရှိလာကပထမဆုံးလူသိရှင်ကြားတောင်းဆိုလိုက်ပါတယ
်တကယ်လို့များကယူကရိန်းကိုအမေရိကန်နဲ့ EU တွေထောက်ပံ့တယ်လို့သာဟုတ်ပါနေမယ်ဆိုရင်ကျွန်တော်တို့ရဲ့ပြည်သူလူထုရဲ့တပ်ဖြတ်ခြင်းခံရတဲ့ဆင်းရဲဒုက္ခတွေကအများဆုံးပြင်းထန်သွားမယ်လို့ကျွန်တော်တို့ခဏကလည်းပြောထားပြီးဖြစ်ပါတယ
်မြန်မာစစ်ကောင်စီအနေနဲ့အာဆီယံနဲ့ရရှိထားတဲ့ပုံသဘောတူညီတဲ့၅ချက်ကိုအများဆုံးအကောင့်ထည့်ဖော်ဖို့ပြီးခဲ့တဲ့နိုဝင်ဘာလအတွင်းကမ္ဘောဒီးယားနိုင်ငံမှာကျင်းပခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာခေါင်းဆောင်တွေကထပ်မံတတိပေးခဲ့ကြပါတယ်မြန်မာစစ်ကောင်စီနဲ့တွေ့ဆုံဆွေးနွေးလမ်းကြောင်းကိုပိတ်ပင်မထားကြောင်းဒါပေမဲ့တွဲဆုံဆွေးနွေးမှုမပြုခင် စစ်ကောင်စီအနေနဲ့အချက်သားတွေကိုတပ်ဖြတ်နေတာနိုင်ငံရေးမှာစစ်တပ်ကပါဝင်ပတ်သက်နေတာနဲ့စစ်တပ်ကိုလုတ်ပိုင်ခွင့်အာဏာအများပြားပေးထားတဲ့2008ဖွဲ့စည်းပုံကိုအရင်ဖြတ်သိမ်းရမယ်လို့ယာယီဒုသမရဒူဝါလက်ရှိလာကပြောဆိုသွားပါတယ်
။တကုံတက္ကသိုလ်ကျောင်းသား9ယောက်ကိုအင်းစိန်ထောင်တွင်စစ်ခုံရုံးကနေနိုဝင်ဘာ30ရက်နေ့ကတေးတံအမိန့်ချမှတ်ခဲ့ပါတယ်။ကမ္ဘာယတနာဘန်ဝဲတစ်ခုမှဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုနဲ့ပတ်သက်လို့ဆွဆွဲဖန်စီခံရသူတွေဖြစ်ပါတယ်။စစ်ခုံရုံးမှာစစ်ဆေးတာဖြစ်လို့သူတို့အနေနဲ့ရှေ့နေအမှုလိုက်ခွင့်မရပဲစစ်ခုံရုံးနဲ့သူတို့ကိုစစ်ဆေးအမိန့်ချခဲ့တာဖြစ်ပါတယ်။စစ်အုပ်ချုပ်ရေးကထုတ်ပြန်ထားတဲ့တောင်တကုံမြို့နယ်မှာအခုနှစ်ဧပြီလ18ရက်နေ့ကဖြစ်ပွားခဲ့တဲ့ကမ္ဘာယတနာပန်းဓမြတိုက်မှုဖြစ်စဉ်မှာပါဝင်ခဲ့သူတွေလို့ဆိုပြီးတော့ကျောင်းသား9ယောက်စလုံးဖမ်းဆီးတရားစွဲအမိန့်ချခဲ့တာပါ။သူတို့ကိုဧပြီလ22ရက်နေ့မှာဖမ်းဆီးခဲ့ပြီးတော့ရာဇသက်ကြီးပုံမှန်300နဲ့ကာကြီးလူတပ်မှုနဲ့စစ်ခုံရုံးတင်စစ်ဆေးမှုတွေလုပ်ခဲ့တာဖြစ်ပါတယ်။စစ်ခုံရုံးမှာစစ်ဆေးတဲ့အမှုဖြစ်တဲ့အတွက်ရှေ့နေခေါ်ခွင့်မရခဲ့သလိုဖမ်းဆီးခံရချိန်ကနေစပြီးတော့လက်ရှိတေတံပေးခံရတဲ့အချိန်ထိဘယ်မိသားစုဝင်တွေနဲ့မှတွေ့ခွင့်မရခဲ့ဘူးလို့မိသားစုနဲ့နှိစက်တဲ့အတိုင်းအဝိုင်းကသတင်းသိရပါတယ်။သူတို့အားလုံးဟာစစ်တပ်ကအာဏာသိမ်းမှုကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေမှာတတကြွကြွပါဝင်ခဲ့သူတွေဖြစ်ပါတယ်။သူတို့ကိုအခုလိုတေတံချမှတ်လိုက်တဲ့အပေါ်ပြင်းပြင်းထန်ထန်ကန့်ကွက်တယ်လို့တကုံတက္ကသိုလ်ကျောင်းသားများတက်မကဥက္ကဋ္ဌကပြောပါတယ်။သူတို့ကိုစစ်ခုံရုံးကဒီလိုအမိန့်ချမှတ်လိုက်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကထုတ်ပြန်ကြေညာတာမျိုးတော့မရှိသေးပါဘူး။သူတို့ကိုမကြခင်ကပဲတေတံစီရင်မယ်ဆိုပြီးတော့လူမှုကွန်ရက်တွေမှာသတင်းပြနေပေမဲ့ဒါကတော့ VOA ကတိကျအတိမပြုတ်နိုင်ပါဘူး။နိုင်ငံရဲ့အကျဉ်းသားများကိုကြီးဆောင်ရှောက်ရဲ့အသင်း AABP ရဲ့နိုဝင်ဘာ30ရက်ထုတ်ပြန်ချက်အရ2023ခုနှစ်စစ်တပ်ကအာဏာသိမ်းချိန်ကနေ2022ခုနှစ်နိုဝင်ဘာ30ရက်နေ့အထိနိုင်ငံတော်ဖမ်းဆီးခံရသူစုစုပေါင်း 18,000 နီးပါးရှိခဲ့ပြီးတော့အဲ့ဒီထဲက 14,000 နီးပါးအကျဉ်းထောင်အသီးသီးမှာအကျဉ်းချခံထားပါတယ်။တေတံချခံထားတဲ့အကျဉ်းသားအယောက်90ထက်မနည်းရှိတယ်လို့လည်းထုတ်ပြန်ထားပါတယ်။
ဒါကတော့တပတ်အတွင်းပြည်တွင်းသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့ပြောပြသွားတာပါဆက်လက်ပြီးတော့တပတ်အတွင်းနိုင်ငံတကာသတင်းတွေကိုပြောပြပါအောင်မယ်နိုင်ငံတပတ်အတွင်းနိုင်ငံတကာသတင်းတွေကိုတော့မတ်ဤတန်စင်နဲ့ကိုအောင်အောင်တို့ပြောပြမှာပ
ါယူကရိန်းနိုင်ငံအတွက်အရေးကြီးတဲ့အပူပေးစက်ရုံတွေလျှက်စစ်ဓာတ်အားပေးစက်ရုံနဲ့ရေပေးဝေရေးဌာနတွေကိုရုရှားကသတင်းပတ်နဲ့ချီပြစ်မှတ်ထားတိုက်ခိုက်နေချိန်မှာအနောက်နိုင်ငံတွေကယူကရိန်းပေါ်မှာအားပေးထောက်ခံမှုတွေမှေ့မိသွားမှာမဟုတ်ဘူးဆိုပြီးတော့မင်းကပြောင်စုကနိုဝင်ဘာလ30ရက်နေ့မှာပြောပါသည်ရူမေးနီးယားနိုင်ငံမှာမြောက်တလန်အတိတ်စာချုပ်အဖွဲ့ NATO အစည်းအဝေးတက်ရောက်လာတဲ့အမေရိကန်နိုင်ငံသားဝန်ကြီးအက်ဒနီဘလင်ကင်ကလေယူကရိန်းကိုရုရှားတို့ကျူးကျော်ဆစ်ဆင်နေတာကုလားတဲ့ရောက်လာချိန်ကြံတန်းလာတဲ့ဆောင်းရာသီကာလတဲ့ဝင်ရောက်လာချိန်မှာပဲရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်နေတယ်ဆိုပြီးတော့ NATO သတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါသည်ယူကရိန်းနိုင်ငံတဝမ်းလျှက်စစ်တပ်အားတွေအကြီးကျယ်ပြတ်တောက်နေချိန်မှာလောင်စာဆီဆေးတွေလည်းတချိန်ထိုးတက်နေတာပါဒီချိန်မှာပဲယူကရိန်းကိုထောက်ခံအားပေးတဲ့အနောက်နိုင်ငံတွေသွေးကွဲသွားအောင်ပူတင်ကကြိုးပမ်းနေတယ်ဆိုပြီးတော့လည်းဝန်ကြီးဘလင်ကင်ကပြောပါတယ်။ရုရှားရဲ့အဲ့ဒီနီးပြူဟာတွေဘယ်တော့မှအလုပ်ဖြစ်မှာမဟုတ်ဘူးလို့လည်းဝန်ကြီးဘလင်ကင်ကအတင်းစာရှင်းလင်းပွဲဒီမှာပြောသွားပါတယ်။ဥရောပကော်မရှယ်ဥက္ကဋ္ဌအော်ဆလာဗန်ဒါလီယန်ကတော့ယူကရိန်းပေါ်မှာကျွလွန်တဲ့ရုရှားရဲ့ရာဇဝတ်မှုတွေကိုအရေးယူနိုင်အောင်အထူးတရားရုံးတစ်ခုဖွဲ့စည်းဖို့တိုက်တွန်းတောင်းဆိုခဲ့ပါတယ်။ရုရှားကတော့ဒါဟာတရားဝင်မှုမရှိဘူးဆိုပြီးတော့ပယ်ချထားပါတယ်။ကုလသမဂ္ဂကအားပေးထောက်ခံတဲ့တရားရုံးကနေရုရှားရဲ့ကြီးကြပ်မှုတွေကိုစုံစမ်းစစ်ဆေးအရေးယူဖို့လေဥရောပကော်မရှင်ဥက္ကဋ္ဌအဆလာကအကြံပြုတင်ပြထားခဲ့တာပါ။တချိန်တည်းမှာပဲရုရှားဒူးဝင်ကြီးချုပ်ဒက်နစ်မတူရော့ဖ်အပါအဝင်အရာရှိကြီးတွေကိုမကြာသေးခင်တုန်းကစစ်တပ်ဖြန့်ကျက်မှုနဲ့ရာဇဝတ်သားတွေကိုစစ်သားစုဆောင်မှုအတွက်တန်ခတ်ပိတ်ဆို့မှု22ခုနဲ့အရေးယူဖို့ပြည်ထောင်နိုင်ငံကထုတ်ပြန်ထားပါတယ်။ NATO နိုင်ငံသားရေးဝင်ကြီးအစည်းအဝေးတက်ရောက်ခဲ့တဲ့အမေရိကန်နိုင်ငံသားဝင်ကြီးဘလင်ကင်ကရုရှားရဲ့အကြံဖတ်တိုက်ခိုက်မှုတွေကြောင့်အမေရိကန်နဲ့ NATO တို့ကယူကရိန်းကိုကူညီပေးနေတာတွေကိုအဟန့်တားဖြစ်စေမှာမဟုတ်ဘူးဆိုပြီးတော့လည်းပြောဆိုသွားခဲ့ပါတယ်။
ကမ္ဘာမှာဒီမိုကရေစီစနစ်အားနည်းကျဆင်းလာနေတယ်လို့ဒီမိုကရက်တစ်နိုင်ငံပေါင်း34နိုင်ငံနဲ့စုပေါင်းဖွဲ့စည်းထားတဲ့နိုင်ငံတကာ IDEA အဖွဲ့ကပြောပါရယ်ဒီမိုကရေစီနီးကျကျင်းပတဲ့ရွေးကောက်ပွဲတွေအပေါ်လူတွေရဲ့ယုံကြည်မှုတွေကျဆင်းလာတယ်လို့လွတ်လပ်စွာထုတ်ဖော်ခွင့်အပေါ်ကန့်သက်တားမြစ်ချက်တွေချမှတ်နေတာကိုလည်း IDEA အဖွဲ့ကထောက်ပြသွားတာပါဒီမိုကရေစီအရေးအားပေးမြင့်တင်ဖို့ရည်ရွယ်ချက်နဲ့ဖွဲ့စည်းထားတဲ့နိုင်ငံတကာ IDEA အဖွဲ့ရဲ့အဆိုအရကမ္ဘာတဝန်းဒီမိုကရေစီနိုင်ငံတစ်ဝက်လောက်မှာဒီမိုကရေစီစနစ်အားနည်းကျဆင်းလာနေတာပါရွေးကောက်ခံနိုင်ငံရေးသမားတွေမှလည်းယူကရိန်းနိုင်ငံကိုရ ရုရှားကိုကျူးကျော်စေဆင်နွှဲနေတာကြောင့်မမျှော်လင့်တဲ့စိန်ခေါ်ချက်တွေနဲ့ရင်ဆိုင်နေရပြီးကုန်စည်နှုန်းကြီးမြင့်လာတာကမ္ဘာစီးပွားပြက်ကက်ဆိုင်မဲ့အနေထားတွေမကရာသီဥတုပြောင်းလဲဖောက်ပြန်မှုတွေအရင်းနဲ့ပါရင်ဆိုင်နေရတယ်လို့လည်းပြောပါတယ်ဒီမိုကရေစီစနစ်တွေချိနဲ့လာစေမဲ့အစိတ်သင့်အချက်တဲတွေနဲ့ကမ္ဘာကြီးရင်ဆိုင်နေရတယ်လို့လည်းဆွီဒင်နိုင်ငံစတော့ခုံးမြို့အခြေစိုက် idea အဖွဲ့ကပြောပါတယ်
ဟောင်ကောင်က Apple တင်စားတိုက်ပိုင်ရှင် Jimmy Lai အမှုကိုရုံးတင်စစ်ဆေးဖို့ဒီဇင်ဘာလ13ရက်နေ့ကိုရွှေ့ပြောင်းလိုက်ပါတယ်။ Mr. Lai ကိုအကျိုးဆောင်ပေးမယ်။ပြည်တွင်းရှိနေတယောက်ကိုပိတ်ပင်ဖို့အစိုးရကကြိုးစားခဲ့ပြီးတဲ့နောက်ဟောင်ကောင်တရားရုံးတစ်ခုကအမှုစစ်ဆေးဖို့ရက်ရွှေ့ဆိုင်လိုက်တာပါ။နိုင်ငံတော်လုံခြုံရေးနဲ့ပတ်သက်တဲ့ကိစ္စတွေမှာပြည်ပနိုင်ငံကရှိနေတွေလိုက်ပါပြီးတော့ကြိုးစားပြုခွင့်ရှိမလားဆိုတာကိုဆုံးဖြတ်ဖို့တရုတ်အစိုးရကိုတောင်းဆိုထားပါတယ်။ Mr. Lai ကိုပြည်ပအခြေဆိုင်လူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတွေနဲ့ဆက်သွယ်မှုနိုင်ငံတော်ကြီးညိုပြတ်အောင်လှုပ်ဆောင်မှုတွေနဲ့အာဏာပိုင်တွေကဆွဲချက်တင်ထားပါတယ်။ပြည်မှုထင်ရှားရေးထောင်ဒဏ်တသက်ကျနိုင်တာပါ။အမျိုးသားလုံခြုံရေးဥပဒေအရဂျီမီလိုင်းရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားတယ်လို့သူ့ရဲ့ Apple သတင်းစာတိုက်ကို2021ခုနှစ်မှာအစိုးရကပိတ်သိမ်းခိုင်းခဲ့ပါတယ်။
ကိုဗစ်ကမ်းမြစ်ချက်တွေကြောင့်ဆနပြပွဲတွေပေါ်ပေါက်နေတဲ့တရုတ်နိုင်ငံမှာစီးမင်းတချို့ကိုဖြေလျှော့ပေးလာပါတယ်။ဒါကြောင့်ပြန်ကိုဗစ်ကူးစက်မှုနှုန်နှင်းစဉ်ဆက်ကျိတ်တင်မြင့်တက်နေတဲ့ဂျာကဒီဇင်ဘာတရနေ့မှာတော့စီးပွားရေးလုပ်ငန်းတချို့ဖွင့်ခွင့်ပြုခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမြို့တော်ဘေကျင်းအပါအဝင်မြို့ကြီးတော်တော်များများမှာကိုဗစ်ကမ်းမြစ်ချက်တွေနဲ့ပတ်သက်လို့လူတွေမကြေမနက်ဆန္ဒပြခဲ့ကြပါတယ်။အခုဆန္ဒပြပွဲတွေကသမရရှိချင်းပဲအာဏာရလာပြီးတဲ့နောက်အကြီးမားဆုံးဆန္ဒပြပွဲတွေလည်းဖြစ်ပါတယ်။သမရရှိချင်းပဲရာထူးကနှုတ်ထွက်ဖို့ဆန္ဒပြသူတွေတောင်းဆိုခဲ့ကြသလိုပြီးခဲ့တဲ့အင်္ဂါနေ့နိုဝင်ဘာ19ရက်နေ့တုန်းကလည်းဂွမ်ဂျိုးမြို့မှာဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကြားရုံးရင်းဆန်ခတ်ဖြစ်ခဲ့ပါတယ်။ကွမ်ဂျိုးမြို့ဆန္ဒပြပွဲတွေအပြီး24နာရီမပြည့်ခင်မှာပဲအ ਨੇ ဆုံးခရိုင်ခုနှစ်ခုတည်းမင်းယာယီပိတ်ဆို့မှုတွေကိုရုတ်သိမ်းလိုက်တယ်လို့အာဏာပိုင်တွေကပြောပါတယ်။ပေကျင်းမြို့တချို့နေရာတွေမှာတော့ယောဂလက္ခဏာသိပ်မပြင်းထန်တဲ့သူတွေကိုအိမ်တွေမှာပဲတီးကြခွဲနေထိုင်ဖို့စီမင်းအသစ်တွေထုတ်ပြန်ခွင့်ပြုထားတဲ့အကြောင်းရိုက်တာသတင်းမှာဖော်ပြပါတယ်။တချို့ခရိုင်တွေမှာတော့ COVID တားမြစ်ချက်အသစ်တွေနဲ့ပတ်သက်လို့ online စစ်တမ်းတွေလုပ်သွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်။
ဒါကတော့တပတ်အတွင်းနိုင်ငံတကာသတင်းတွေကိုမအီတန်စင်နဲ့ကိုအောင်အောင်တို့ပြောပြခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့ကိုခင်မောင်စိုးမင်းကပြောပြပါဦးမယ
်။အီရန်နိုင်ငံမှာဆယ်စုနှစ်နဲ့ချီပြီးပြဋ္ဌာန်းထားတဲ့အမျိုးသမီးတွေအစ္စလာမ်မစ်ခေါင်းစည်းပဝါဟီဂျပ်မချုပ်မနေရဥပဒေကိုပြန်လည်သုံးသပ်နေတယ်လို့တာဝန်ရှိသူတွေကစနေနေ့မှာထုတ်ဖော်ပြောဆိုလိုက်ပါတယ်။လွတ်တော်နေရာစလုံးနဲ့တရားရေးဌာနတို့ဒီကိစ္စအပေါ်ဆောင်ရွက်နေပြီးခေါင်းစည်းပဝါမချုပ်မနေရဥပဒေကိုပြန်လည်ပြင်ဆင်ဖို့လိုအပ်မလိုအပ်ဆိုတာသုံးသပ်နေတယ်လို့ရှင်းနေချုပ်မိုဟာမက်ဂျဘာမွန်တက်ဆရီကပြောဆိုနေတာကို ISNA သတင်းဌာနကဖော်ပြထားပါတယ်။ရုရှားသမ္မတဗလာဒီမာပူတင်ဟာယူကရိန်းအရှိတ်ဘက်ခြမ်းကသိမ်းပိုက်ထားတဲ့ဒွန်ဘတ်ဒေသကိုသွားရောက်မယ်လို့ရုရှားအစိုးရတာဝန်ရှိသူတွေကစနေနေ့မှာပြောဆိုလိုက်ပါတယ်။ဒီဒေသဟာရုရှားပြည်ထောင်စုပိုင်ဒေသဖြစ်ပြီးအခါခင့်သင့်ရင်သမ္မတပူတင်သွားရောက်မယ်လို့ရုရှားအစိုးရပြောရေးဆိုခွင့်ရှိသူဒီမီထရိုပက်စကော့ကရုရှားသတင်းဌာနကိုပြောဆိုပါတယ်။ဒါပေမဲ့ဘယ်တော့ဘယ်အချိန်သွားမယ်ဆိုတာကိုတော့ဖော်ပြခြင်းမရှိပါဘူး။ယူကရိန်းကိုထောက်ခံနေတဲ့အနောက်နိုင်ငံတွေကသတ်မှတ်ထားတဲ့ရုရှားရေနံဈေးနှုန်းကန့်သတ်ချက်ကိုရုရှားအာဏာပိုင်တွေကပယ်ချလိုက်ပြီးဒီကန့်သတ်ချက်ကိုထောက်ခံတဲ့နိုင်ငံတွေကိုရေနံတင်ပို့မှုရပ်ဆိုင်းမယ်လို့ချိန်ချောက်ထားပါတယ်။ဩစတြေးလျ၊ဗြိတိန်၊ကနေဒါ၊ဂျပန်၊အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂ28နိုင်ငံတို့ကဒီဈေးနှုန်းကန့်သတ်ချက်ကိုတောက်ချာနေကသဘောတူညီခဲ့ကြပြီးရုရှားရဲ့ရေနံတပေပါကိုဒေါ်လာ60ပေးဖို့သတ်မှတ်ထားပါတယ်ဒီသတ်မှတ်ချက်ဟာရုရှားရေနံကိုရေချောင်းကတင်ပို့မှုအပေါ်ဥရောပသမ္မတရဲ့ပိတ်ဆို့မှုအပေါ်တနင်္လာနေ့ကစတင်အသက်ဝင်မှာဖြစ်ပါတယ်ခင်ဗျာ
သတင်းချင်းချုပ်တွေကိုကိုခင်မောင်စုံမင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာဒီကနေ့အတန်လက်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တောင်းဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပါတယ်အတန်ဖတ်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျီမီကွတ်နဲ့ဇူဘဲအတိုင်းတို့ဖြစ်ပါတယ်ကျွန်တော်တို့ရဲ့တင်းငွေနေနဲ့မနေ့ပတ်တန်လွင့်စီစဉ်နေလဲဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်မြန်မာပြည်သူအပေါင်းလဲဘေးပြဝေးကွာကြပါစေကျွန်တော်ကတော့စီစဉ်မှုဖြစ်တောင်းဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.